Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2015ခုနှစ်ဇွန်လ18ရက်စနေနေ့ညဘက် VOA စီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညစီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင်
။ကျမကနန်းလောပါ။ပြင်သစ်ဒူနီရှားနဲ့ကူဝိတ်နိုင်ငံတွေမှာတောက်ကြနေကအကြမ်းဖက်မှုတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်ပြင်သစ်နိုင်ငံတွေနောက်ထပ်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့ပြင်သစ်ဝန်ကြီးချုပ်ကပြောပါရယ်။ကိုဘာနီမြို့ကို IS တို့သိမ်းပိုက်လိုက်ပြီးနေရက်အကြာမှာကာဒစ်လူမျိုးစုတိုက်ခိုက်ရေးသမားတွေကပြန်မီထိန်ချုပ်လိုက်နိုင်ပါပြီ။ပါကစ္စတန်နိုင်ငံမှာပြင်းထန်တဲ့အပူလိုင်းဖြတ်သွားတာကြောင့်လူသထောင်ကျော်သေဆုံးပြီးနောက်ထပ်သေဆုံးမှုတွေလည်းတိုးလာနေပါရယ်။ဒီလိုသတင်းတွေကိုကိုအောင်အောင်နဲ့အတူတင်ပြသွားမှာပါမနန္ဒချမ်းရင်။
ဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့ရခိုင်ပြည်နယ်မှာမိုးများရေကြီးမှုကြောင့်ဒေသခံတွေဘလောက်ထိဒုက္ခရောက်နေကြပါသလဲ
အိနေကနည်းနည်းပေါ့နော်တချို့အနိုင်ပိုင်ကြတော့အိမ်တော့မြုပ်တာပေါ့နော်သူတို့ရဲ့အနိုင်မြင်ကအိမ်လေးကတော့မြုပ်သွားတာပေါ့ခေါင်းတိရောက်တယ်ဆိုတာအင်မတန်နှိမ့်နေအိမ်လောက်ပဲကွက်ကြတ
ာပြည့်စုံကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်ရှင်ဒီအကြောင်းနဲ့ဒူပတ်စင်ကဏ္ဍတွေဖြစ်တဲ့ဘလော့ဂါတွေပြောသမျှမတူတာလေးတွေအစီအစဉ်နဲ့ဒုတိယပိုင်းကြရင်လဲမဲဆန္ဒရှင်စည်ရင်းတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမယ်ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီစီစဉ်တွေကိုလည်းမပေးခင်မှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်ကကြီးညာပေးပါမယ်ရှင
်။ပြင်သစ်နိုင်ငံကိုတမကဒူနီရှားနဲ့ကူဝိတ်နိုင်ငံတွေမှာပါတောက်ကြနေကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်ပြင်သစ်နိုင်ငံအတွင်းနောက်ထပ်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့ပြင်သစ်ဝန်ကြီးချုပ်မန်နူအယ်ဗဲလက်စ်ကဒီကနေ့မှပြောပါရယ်။ဒီတိုက်ခိုက်မှုဖြစ်ပြီးနိုင်ပိုင်းအတွင်းလူပေါင်းဒါဇင်နဲ့ချီပြီးတေဆုံးသွားခဲ့ရတာပါ။ကမ္ဘာကောင်းဆောင်တွေဟာဒီတိုက်ခိုက်မှုကိုဝိုင်းပြီးပြစ်တင်ရှုံချလိုက်ကြပါရယ်။နိုင်ငံခြားသားအများစုပါတဲ့လူပေါင်း3ဒါဇင်ကျော်တေဆုံးသွားခဲ့ရတဲ့ဒူနီရှားကမ်းခြေကဟိုတယ်တစ်ခုကိုတိုက်ခိုက်တဲ့လို့ရနဲ့လူ20ကျော်တေဆုံးခဲ့ရတဲ့ကူဝိတ်ကရှီအိုက်လူမျိုးစုဘလီကျောင်းတစ်ခုကိုတိုက်ခိုက်တဲ့ခဲ့တာဟာလေသူတို့ရဲ့လို့ရဖြစ်တယ်လို့ IS တွေကဆိုပါရယ်။ပြင်တင်မှာတော့အမေရိကန်အခြေစိုက်တန်းခွေဆိုင်တစ်ခုထဲကိုတိုက်ခိုက်ရေးသမားကကားမောင်းဝင်တိုက်ခဲ့ပြီးစီးပွားရေးသမားတယောက်ကိုကောင်းဖြတ်တတ်ခဲ့ပါရယ်။ဒီလို့ရအတွက်တန်ရရှိသူကိုဖမ်းမိထားပြီလို့အာဏာပိုင်တွေကပြောပါရယ်။ဒီလိုအကြမ်းဖက်လို့ရအတွက်တာဝန်ရှိသူတွေကိုတရားဥပဒေအတိုင်းအဆုံးဖြတ်ပေးနိုင်အောင်လုပ်ရမယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ပန်ကင်မွန်းကပြောပါရယ်ရှင်။
တူရကီနယ်စပ်စီးရီးယားနိုင်ငံတွေကကိုဘန်နီမြို့နယ်အတော်များများကို IS သွေးကြွတွေကသိမ်းပိုက်လိုက်ပြီးနှစ်ရက်ကြာမှာပဲဒီသွေးကြွတွေကိုကတ်လူမျိုးစုတိုက်ခိုက်ရေးသမားတွေကပြန်တိုက်ထုတ်လိုက်ကြတယ်လို့စီးရီးယားရေးဆောင်ကြည့်လေလံနေသူတွေနဲ့လှုပ်ရှားတက်ကြသူတွေကပြောပါတယ်ပြီးခဲ့တဲ့ဇာတာဗရီနေ့မြို့ကို IS တွေကဝင်ရောက်တိုက်ခိုက်ခဲ့ကြတဲ့ပြည်ပခါတွေအတွင်းမှာအရက်သားတည်ဆုံးသူပေါင်း184ယောက်ရှိသွားပါပြီကိုဘန်နီမြောက်ထဲပုံအောင်နေနိုင်တဲ့ဒီ IS တိုက်ခိုက်ရေးသမားတွေကိုကတ်လူမျိုးစုတပ်တွေကအခုချိန်မှာလိုက်လံရှာဖွေနေတယ်လို့ AP သတင်းမှာဖော်ပြထားပါတယ်။ကိုဘန်နီမျိုးကိုကတ်တပ်တွေကထိန်းချုပ်ထားနိုင်ပြီလို့ဒေသခံသတင်းတောက်ရူဒီအာမင်ကပြောပါတယ်။အမေရိကန်ဦးဆောင်တဲ့ညွန်ပေါင်း၄တပ်တွေရဲ့အကူအညီရနေတဲ့ကတ်လူမျိုးစုတပ်တွေကတူရကီနိုင်ငံနယ်စပ်နဲ့လည်းထိစပ်နေတဲ့ကိုဘန်နီမျိုးကိုဒီနေ့အစောပိုင်းတုန်းကပြန်သိမ့်ပိုက်နိုင်ခဲ့ပြီးတဲ့နောက်မြို့ရဲ့တခြားအပိုင်းတွေမှာ IS တပ်တွေကဝင်ပြီးအခုလိုပြန်လည်သိမ့်ပိုက်သွားတာမျိုးတွေလည်းရှိနေခဲ့တာပါ။
အမေရိကန်တရားလွတ်တော်ချုပ်ရုံးကလိင်တူစုံတွဲတွေကိုအမေရိကန်ပြည်ထောင်စုရဲ့ပြည်내အားလုံးမှာတရားဝင်လက်ထပ်ခွင့်ပြုလိုက်တဲ့အပေါ်လိင်တူအရေးတက်ကြွလှုပ်ရှားသူတွေကအောင်ပွဲခံနေကြပါတယ်။အရင်တုန်းကတော့ပြည်내ပေါင်း36ခုနဲ့မြို့တော်ဝါရှင်တန် DC မှာလက်ထပ်ခွင့်ရကြတာပါ။လက်ထပ်ထိမ်းများတဲ့အရေးနဲ့ပတ်သက်ပြီးရိုးရိုးသားသားနဲ့စိတ်အားထက်သန်စွာပါဝင်ဆွေးနွေးကြတဲ့အမေရိကန်လူဦးရေတန်ပေါင်း300ကိုစားလွတ်တော်ချုပ်ရုံးက၈နှစ်၅ရောက်ကဒီလိုဆုံးဖြတ်လိုက်တာဟာမာရင်တယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်။သူတို့ရဲ့ဂုဏ်တိတ်ခါကိုတရားဥပဒေအရသူများနီးတူဒဏ်တို့ရဖို့လိင်တူစုံတွဲတွေကတောင်းဆိုကြတာဖြစ်ပြီးဖွဲ့စည်းပုံအခြေခံဥပဒေကဒါကိုအတည်ပြုပေးလိုက်တာဖြစ်တယ်လို့ဆုံးဖြတ်ချက်တွေကိုရေးဆွဲခဲ့တဲ့တရားသူကြီးအန်တိုနီကန်နေဒီကပြောပါရယ်ဒါကိုကန့်ကွက်မဲ့ပေးခဲ့တဲ့တရားသူကြီးအန်တိုနီယပ်စကာလီယာကတော့တရားရုံးရဲ့ဆုံးဖြတ်ချက်ကဒီမိုကရေစီအရေးကိုချိန်ချောက်လိုက်တာဖြစ်တယ်လို့ပြောပါရယ်လူတိုင်းအတွက်ဥပဒေအရရပိုင်ခွင့်နဲ့ဒဏ်တူညီများတဲ့ကာကွယ်တွေကိုအမေရိကန်အခြေခံဥပဒေကအာမခံချက်ပေးထားတယ်လို့အဖွဲ့၉ဦးပါတရားလွှတ်တော်ချုပ်မှငါမဲလေးမဲနဲ့ဆုံးဖြတ်ခဲ့တာပါဒါကြောင့်မို့လိင်တူချင်းလက်ထပ်သားကိုတရားမဝင်သတ်မှတ်ဖို့ဖေပြင်းနေကပဲမဆိုစူးစားပါစေတရားလွှတ်တော်ချုပ်ရဲ့အခုဆုံးဖြတ်ချက်ကပဲနောက်ဆုံးအတည်ဖြစ်ရမှာပါဒီဆုံးဖြတ်ချက်ဟာပြည်နယ်90လုံးမှာတက်ရောက်မှာဖြစ်ပါတယ်
ပြီးခဲ့တဲ့သတင်းပတ်ကတနက်နေ့ပြစ်ခတ်မှုအတွင်တည်ဆုံသွားတဲ့ Charleston မြို့ဖျားကျောင်းကခရစ်ယာန်ဓမ္မဆရာဟာ သူဟာလူကောင်းတစ်ယောက်ဖြစ်တယ်လို့အမေရိကန်သမ္မတဘရက်ကိုဘာမာကကြီးကြီးပြောဆိုလိုက်ပါတယ်။တမိုင်းဝင်အာဖရိကအမေရိကန်အနွယ်ဝင်ဘုရားရှိခိုးကျောင်းမှာလူပြူတနတ်သမားတဦးရဲ့ပြစ်ခတ်မှုအတွင်းသေဆုံးသွားတဲ့လူမဲ၉ဦးရဲ့မှာတယောက်ပါဝင်ဖြစ်တဲ့တောင်ကယ်ရိုလိုင်းနာပြည်နယ်အထက်လွှတ်တော်အမတ်ကလီမန်ဒါဖင်နေရဲ့ဇာပနာအခမ်းအနားအတွင်းမှာသမ္မတဥပမာကအခုလိုပြောခဲ့တာပါ။သူဟာတကယ့်ကိုလူကောင်းတစ်ယောက်ဖြစ်ပြီးဒီလူတစ်ယောက်ကိုချီးကျူးတဲ့အခါမှာအကောင်းဆုံးမျှော်လင့်တာကဒီလိုထင်ပါတယ်ဆိုပြီးသမ္မတဥပမာကပြောလိုက်ပါတယ်သမ္မတဥပမာဟာပင့်နေကိုလူကိုယ်တိုင်တီးပြီးပြစ်ခတ်မှုဟာဘုရားကျောင်းအတွက်မှဖြစ်သွားခဲ့တာကြောင့်သူ့ကိုဆုံးရှုံးရမှုဟာပိုပြီးတော့ထိခိုက်နာကျင်ရပါတယ်လို့ပြောပါတယ်ဘုရားကျောင်းဟာအာဖရိကန်အမေရိကန်အနွယ်ဝင်တွေရဲ့နေ့စဉ်ဘဝမှာအဓိကနေရာကရှိနေသလိုအများရန်ရှိနေမှာဖြစ်တယ်လို့လည်းပြောပါတယ်ဒါအပြင်ဒီတောင်ပိုင်းခွဲထွက်ရေးအလံကိုပြည်နယ်လွှတ်တော်ဝင်အတွင်းကနေဖယ်ရှားလိုက်တာဟာဘုရားသခင်ရဲ့ကျေးဇူးတော်ကိုဖော်ပြလိုက်တာဖြစ်တယ်လို့သမ္မတဥပမာကသူ့ရဲ့မိန့်ခွန်းတွင်မှမှတ်ချက်ပြီးပြောသွားပါတယ်ပြည်နယ်မျိုးတော်ကနေတောင်ပိုင်းခွတ်တဲ့အလံကိုဖယ်ရှားတာဟာနိုင်ငံရေးအရမှားနေတာကိုမှန်အောင်လုပ်တာသာဖြစ်ပြီးရဲစွမ်းတက်တီကိုစော်ကားတာမဟုတ်ပဲကျွန်စနစ်ဟာမှားရင်းနေဆိုတာကိုပြသတာဖြစ်တယ်လို့သမ္မတဥပမာကပြောဆိုပါရယ်ခင်ဗျာ
ဗီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေနေ့ညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ပါကစ္စတန်နိုင်ငံတောင်ပိုင်းမှာပြင်းထန်တဲ့အပူလိုင်းဖြတ်သွားခဲ့တာကြောင့်ခုချိန်ထိလူပေါင်း1000ကျော်သေဆုံးသွားခဲ့ပြီးနောက်ထပ်သေဆုံးသူတွေလည်းတိုးလာနေပါတယ်။စနေနေ့မှာအပူလိုင်းအမြင့်ဆုံးရောက်ခဲ့ပြီးကရာချီမြို့မှာ 45 ဒီဂရီဆယ်စီယပ်အထိရောက်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်တွေကအပူချိန်အနည်းငယ်လျော့သွားပေမဲ့အပူတန်းကတော့အန္တရာယ်များတဲ့အဆင့်မှရှိနေတော့မှာပါကစ္စတန်လူမျိုးတွေကတော့ဒီလိုသေဆုံးမှုတွေအတွက်လိုအပ်တဲ့ကာကွယ်မှုတွေမလုပ်ခဲ့တဲ့အပေါ်အစိုးရကိုအပြစ်တင်ကြပါတယ်။ကရာချီမြို့မှာတည်ဆုံသွားသူတွေရဲ့စာပနာကိုမနေ့ကစပြီးကျင်းပကြပါရယ်လူသေးတွေကိုမြေမြုပ်ဖို့ဒီမြို့မှာနေရာတွေအလုံးလောက်မရှိတော့ပါဘူးအစိုးရဘက်ကလုံလောက်တဲ့တံပြန်လှုပ်ဆောင်မှုမရှိတဲ့အပေါ်အပြစ်တင်မှုတွေလည်းရှိနေတာပါမြို့တော်ဆေးရုံမှာလည်းအပူလိုင်းတန်းခံထားရတဲ့လူနာတွေနဲ့ပြေရှံနေပြီးစစ်တပ်ဘက်ကလည်းစခန်းတွေလုပ်ပြီးလူနာအချို့ကိုကူတာပေးထားရပါရယ်ကရာချီနဲ့ဆင်းစ်ပြည်နယ်ဒေသတွေမှာအပူလိုင်းတန်းကာကွယ်ရေးစခန်းတွေကိုအစိုးရကဖွင့်ပေးထားပါရယ်အပူချိန်တွေစပြီးကြလာပေမဲ့လည်းဒီသတင်းပတ်တစ်ခုလုံးအနရရှိတဲ့အနေအထားမှာရှိနေပါရယ်ဂျူလိုင်လလယ်မှာမိုးဦးရာသီရောက်လာရင်တော့တက်တာရရဖို့မျှော်လင့်ရပါရယ်ရှင
်အရှိအလေပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်စ်ကူးဆက်မြန်ယောဂါနောက်ထပ်ကူးဆက်ခံရသူတူဒီကနေ့မှာထပ်တိုးလာတယ်လို့တောင်ကိုရီးယားသတင်းတွေမှာဖော်ပြပါရယ်Sorry Arabia မှာဖြစ်စတင်ဖြစ်ပွားခဲ့တဲ့ဒီယောဂါဟာတောင်ကိုရီးယားအထိကူးစက်လာတာဖြစ်ပြီးအခုဆိုရင်ဒီယောဂါကူးဆက်ခံရသူပေါင်း182ယောက်အထိရှိလာပြီဖြစ်ပါတယ်မတ်ယောဂါကြောင့်တည်ဆုံသူ32ဦးအထိရှိခဲ့ပြီးတဲ့နောက်အခုချိန်ထိနောက်ထပ်တည်ဆုံတာမျိုးမရှိသေးဘူးလို့တောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနကပြောပါရယ်အခုလိုမတ်ယောဂါကြေကြေပြင်းပြင်းကူးစက်ဖြစ်ပွားလာတဲ့အပေါ်မှာလုံလောက်တဲ့ယောဂါထိန်းချုပ်မှုတွေမလုပ်နိုင်ခဲ့ဘူးဆိုပြီးတောင်ကိုရီးယားအာဏာပိုင်တွေကိုလွန်ခဲ့တဲ့အပတ်တုန်းကကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြစ်တင်ခဲ့ပါရယ်ကျန်းမာရေးဝန်ထမ်းတွေကြားမတ်ယောဂါနဲ့ပတ်သက်လို့တရားမသိတာဆေးရုံတွေမှာယောဂါကူးစက်ပြန့်ပွားမှုကိုမတားဆီးနိုင်တာနဲ့ယောဂါထိန်းချုပ်နိုင်ဖို့လုံလုံလောက်လောက်လှုပ်ဆောင်ခဲ့ခြင်းမရှိတာကြောင့်ဖြစ်တယ်လို့ WHO ကပြောပါတယ်။ဒါပေမဲ့လည်းနိုင်ငံတကာအစိုးရရလောက်တဲ့အရေးပေါ်အခြေအနေထိတော့မရောက်သေးဘူးလို့လည်း WHO ကပြောပါတယ်။မတ်စ်ယောဂါကူးစက်ခံရပြီဆိုရင်အပြားတက်တာချောင်းဆိုးတာနဲ့အသက်ရှူကျက်တာတွေဖြစ်ပြီးဒီယောဂါလက္ခဏာတွေဟာတာမန်အေးမိတဲ့အခါဖြစ်ပွားတဲ့ယောဂါလက္ခဏာတွေလည်းဆင်တူပါတယ်ခင်ဗျာ။
လွန်ခဲ့တဲ့သတင်းပတ်၃ပတ်ကျော်ကနယူးယောက်ကနေထောင်ပေါက်ထွက်ပြေးသွားခဲ့တဲ့အကျဉ်းသား၂ယောက်ထဲကတစ်ယောက်ကိုအမေရိကန်ရဲတွေကဒီကနေ့ဆက်ပြီးရှာဖွေနေကြပါတယ်။ကနေဒါနယ်စပ်နဲ့တိမ်မိုတဲ့နယူးယောက်နားကမဲလွန်မြို့ကလေးမှာတနတ်တန်ကြားရတဲ့ဆိုပြီးလူတစ်ယောက်ကတိုင်ကြားလာတာကြောင့်ထွက်ပြေးသွားတဲ့အကျဉ်းသားတစ်ယောက်ဖြစ်တဲ့လူသက်မှုကျူးလွန်ခဲ့သူရစ်ချတ်မက်ကိုရဲကရှာတွေ့ပြီးအတေးပြစ်တတ်လိုက်တာလို့အာဏာပိုင်တွေကပြောပါတယ်။ကျန်တဲ့လူမြောက်နေစေအကျဉ်းသားဒေးဗစ်ဆွိတ်ဘယ်ရောက်နေလဲဆိုတာမသိတဲ့အပြင်ပြစ်ခတ်မှုဖြစ်ချိန်နှစ်ယောက်စလုံးအတူရှိနေသလားဆိုတာကိုလည်းရဲဘက်ကမသိသေးတဲ့အကြောင်းနယူးယောက်အုပ်ချုပ်ရေးမှူးအန်ဒရူးဂူမိုကပြောပါရယ်ကနေဒါနယ်စပ်နဲ့တိတ်မွေးတဲ့ကလင်တန်ချောင်းကနေမက်စ်နဲ့ဆွိတ်တို့နှစ်ယောက်ထွက်ပြေးလူမြောက်သွားခဲ့တာပါသူတို့အခုလိုဖောက်ထွင်းလူမြောက်ရေးအတွက်ပစ္စည်းကိရိယာတွေကိုထောင်ထဲခိုးသွင်းခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ထောင်ဝန်ထမ်းနှစ်ယောက်ကိုလည်းတရားစွဲဆိုထားပါရယ်ရှင်
နိုင်ငံတကာကြွေးရှင်တွေနဲ့ပြောဆိုဆွေးနွေးရာကထွက်ပေါ်လာတဲ့ရလဒ်တွေနဲ့ပတ်သက်လို့လူမှုဆန္ဒခံယူပွဲပြုလုပ်သွားမယ်အကြောင်းဂရိဝန်ကြီးချုပ်ကပြောဆိုပြီးမှဥရောပစီးပွားရေးဆိုင်ရာဝန်ကြီးတွေဟာအရေးပေါ်အစည်းအဝေးတစ်ရက်ကိုဘရက်ဆဲမှာဒီကနေ့ကျင်းပနေပါတယ်။အစည်းအဝေးမတိုင်ခင်မှာပဲယူရိုငွေကြေးဆုံအဖွဲ့အကြီးကဂျယ်ရီယွန်ဒီဂျက်စ်စလိုဘလူးကစိတ်မကောင်းစရာဒီဆုံးဖြတ်ချက်ကြောင့်နောက်ထပ်ပြောဆိုဆွေးနွေးဖို့လမ်းပိတ်သွားစေတယ်လို့ဆိုပါတယ်။ယူရိုဇုန်အဖွဲ့အနေနဲ့ဖြစ်လာနိုင်တဲ့အကျိုးဆက်တွေကိုဆက်ဆွေးနွေးသွားမယ်လို့လည်းသူကပြောပါတယ်။ဘရက်ဆဲကအစည်းအဝေးကိုတက်ရောက်ဖို့ရောက်လာတဲ့ဂျာမနီစီးပွားရေးဝန်ကြီးဝူဖ်ဂန်ရှော်ဘဲကလည်းတကယ်လို့သာသူ့အထင်မမှားဘူးဆိုရင်ဂရိအစိုးရဟာဆက်ပြီးစစ်ဆင်ညှိနှိုင်းမှုကိုတစ်ဖက်သက်ရက်စဲပစ်လိုက်တာဖြစ်တယ်လို့ဆိုပါရယ်လူမှုဆန္ဒခံယူပွဲလုပ်ဖို့အစိုးရအဖွဲ့ရဲ့တောင်းဆိုချက်အပေါ်ဒီကနေ့အနောက်ပိုင်းမှာပဲမဲခွဲဆုံးဖြတ်ဖို့ရှိနေတဲ့လွှတ်တော်မှာတော့ဝန်ကြီးချုပ်အလက်စီစီပရက်စ်ကိုအားလုံးကမတ်တရက်ပြီးလက်ခုပ်ဩဘာပေးခဲ့ပါရယ်ဥရောပနိုင်ငံတွေနဲ့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF တို့တွေ့ဆုံဆွေးနွေးပြီးသဘောတူညီချက်တစုံတရာမရတဲ့နောက်ဂရိဝန်ကြီးချုပ်ကရုပ်မြင်သံကြားကနေတဆင့်လူမှုဆန္ဒခံယူပွဲလုပ်ဖို့ကြေညာခဲ့တာပါနိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ကချင်းကားထားတဲ့ဒေါ်လာ2ဘီလီယံနီးပါးကိုလာမယ့်အင်္ဂါနေ့မှာပြန်ပေးနိုင်ဖို့ဂရိနိုင်ငံက EU နိုင်ငံတွေကနေချင်းငွေ10ဘီလီယံရရှိဖို့လိုအပ်နေတာဖြစ်ပါတယ်ခင်ဗျာ
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်တဲ့ကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင်။အခုဆက်ပြီးတော့သတင်းဆောင်မနဲ့ပတ်စံကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါမယ်။အပတ်စံကဏ္ဍတွေကိုအလှမ်းမပေးခင်မှာရခိုင်ပြည်နယ်ကရည်ကြီးမှုသတင်းကိုအရင်ပြောပြကြပါတယ်ရှင်။ရခိုင်ပြည်နယ်တန်တွဲမြို့မှာမိုးတဲထန်စွာရွာသွန်းပြီးရေကြီးမှုကြောင့်မလို့လူနေအိမ်တွေနစ်မြုပ်ကုန်တဲ့အတွက်ဒေသခံ400ကျော်လောက်ဒုက္ခရောက်နေကြပါတယ်။ဒီဒုက္ခသည်တွေအတွက်မြို့နယ်အာဏာပိုင်တွေကလည်းကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ပြီးတော့အကူအညီပေးနေတဲ့အကြောင်းအသေးစိတ်ကိုတော့ VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်တန်တွဲမြို့မှာမိုးရွာသွန်းမှုတွေများတဲ့အတွက်10နှစ်လောက်အတွင်းမှာပထမဆုံးအကြိမ်ဖြစ်ရေကြီးရေလျှံမှုတွေဖြစ်ပြီးရက်ွက်၄ခုလောက်ကလူနေအိမ်တချို့နစ်မြုပ်ခဲ့တာကြောင့်လူ400ထက်မနည်းဟာရေဘေးဒုက္ခကြုံနေရတာပါအခုအခါမှာတော့တန်ရဲမြို့ကရဲစခန်းတစ်ခုအပါဝင်ရက်ွက်တချို့ရေနစ်မြုပ်ခဲ့တာကြောင့်ကယ်ဆယ်ရေးစခန်းတစ်ခုလောက်မှာလူ400လောက်ခုန်လုံနေရကြောင်းတန်ရဲရဲစခန်းကတာဝန်ရှိသူတို့ကအခုလိုရှင်းပြပါတယ
်ကယ်ဆယ်ရေးစခန်းကကျွန်တော်တို့ဒီဝါပေါ့နော်ရွှေစံတော်ပေါ့နော်ရွှေစံတော်ဓမ္မယုံရွှေစံယုံဓမ္မယုံတို့မဟာဘောဓိတို့ဒါပေမဲ့လူကတော့အများဆုံးက300လောက်တွေ့တယ်တချို့နေရာမှာကြာရင်100လောက်ရှိတယ်ပေါ့နော်အားလုံးနေရာမှာတော့မဟုတ်ဘူးပေါ့200လောက်မှာအိမ်နေရာနည်းနည်းပေါ့နော်တချို့အနေပိုင်းကြတော့အိမ်တော့မြုပ်တာပေါ့နော်သူတို့ရဲ့အနေမြင်ရအိမ်လေးကတော့မြုပ်သွားတာပေါ့ခေါင်းတိရောက်တယ်ဆိုတော့အင်မတန်နေနဲ့အိမ်လောက်ပဲကွက်ကြလောက်ပဲဟောပါပေါ့နော်မြုပ်တဲ့သဘောရှိဘူးတော်တော်အိမ်ကတော့ဒီပေါ့မမြုပ်တာရှိတယ်တချို့အိမ်ကြတော့ဒီပေါ့နော်ဟိုအိတ်တဲ့နေရာကြီးမြုပ်တော့နည်းနည်းသူတို့တွေပြန်ဟိုပေါ့ကဲသေးဟိုဖြစ်တဲ့နေရာဟိုတက်ပြီးပြေးရတဲ့သဘောလေးကြီးပေါ့အဲလိုရက်ွက်ကတော့မြုပ်ပုံမှာတော့ကျွန်တော်တို့နော်9ရက်ွက်နော်မြုပ်တာတော့ဒီဘက်ကကျွန်တော်တို့ဆိုလို့ရှိရင်ဟိုဘော်ရက်ွက်တဲ့အမတ်တတူအမတ်တအမတ်နှစ်အမတ်တအမတ်နှစ်ရဲနောက်ကကျွန်တော်တို့ဒီဟိုဘော်အမတ်လေးဟုတ်ကဲ့အမတ်ငါးဘော်အမတ်ငါးဆိုတော့ဒီအမတ်ခုနှစ်တို့ဘာလို့လဲကွက်နည်းနည်းကွက်ကြကွက်ကြတော့မြုပ်သွားတယ်ဒီဘက်ရဲစခန်းလည်းကျွန်တော်တို့ဒီရန်လမ်းပဲရဲစခန်းလည်းမြုပ်ပါတယ်မြုပ်ပါတယ်ရဲစခန်းမြုပ်တယ်ဆိုတော့အောက်ရှိဟိုဘော်မြုပ်တာပေါ့နော်လူအကျင့်နေရာတော့မနေရတော့ကျွန်တော်တို့လည်းယုံနေပါဒီမှာတက်လာတာပေါ့ယုံမှာပေါ့နော်စခန်းတို့ကျွန်တော်တို့ဒီမြို့နယ်ယုံကြီးမှာတက်ပြီးနေတာပြည်တာနေတော့ရှိပါတယ်ခင်ဗျာ
တောက်ကြနေည၈နာရီကျော်အချိန်လောက်ကလေးကရေကြီးရေရှမ်းမှုတွေဖြစ်ခဲ့ပြီးစနေနေ့မနေ့အစောကြီးမှာတော့ရေတချို့ကျသွားခဲ့ပေမဲ့ကယ်ဆယ်ရေးစခန်းကလူတွေအတွက်စားတောက်ရေးကိစ္စတွေကိုစီစဉ်ပေးနေရသေးပဲလို့ဆိုပါတယ်တန်တွဲမြို့မှာဒီနေ့အတွင်းရေကြီးမှုကပထမဆုံးအကြိမ်ဖြစ်တဲ့အကြောင်းကိုလည်းဆက်ပြောသွားပါတယ်
အခုဒီချိန်ကျိုးတယ်ဆိုအခုပထမပိုင်းမှာတော့ဒီချိန်ကတော့နော်ကျွန်တော်တို့အစပထမလို့ပြောရမှာပေါ့ဒါအခုကြီးတယ်ဆိုတော့ဒါအစပထမကြီးတဲ့သဘောပါပဲနောက်ကဘလို့ဆိုတာတော့လည်းပြောလို့တော့မရသေးဘူးနော
်တန်တွဲရေကြီးမှုက2004ခုနှစ်ကလည်းကြုံခဲ့ရကြအောင်အဲ့ဒီတုန်းကလည်းရေတော်တော်နဲ့မကြလာကြအောင်ရေဘေးဒုက္ခတွေဟာရက်ကြကြကြုံခဲ့ရတယ်ဆိုပြီးဒေသခံတွေကဆိုပါတယ်တောက်ကြနေတော့ကတော့ရခိုင်ပြည်နယ်ကြောက်တော်မြို့ဘက်မှာရေကြီးရေလျှံမှုတွေဖြစ်တဲ့အတွက်လူနေအိမ်တွေနစ်မြုပ်ပြီးလူနဲ့တရိတ်ဆန်တွေရွှေ့ပြောင်းနေထိုင်ရတာတွေလည်းရှိခဲ့ပါတယ်။မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကလည်းဒီအပိုင်းတွေအတွင်းရခိုင်ကမ်းရိုးတန်းတနင်္သာရီမွန် ARI ကမ်းရိုးတန်းတွေမှာမိုးရွာသွန်းမှုတွေများတယ်ဆိုပြီးထုတ်ပြန်ထားပါတယ်။ကရင်ပြည်နယ်ဘက်မှာတော့ ဝေါ်ရသုံးမှုတွေများတဲ့အတွက်မြေပြုံမှုတချို့ဖြစ်ခဲ့ပြီးလမ်းပိတ်ဆို့မှုတွေကြောင့်ကရင်ပြည်နယ်မြောက်ဒီကနေကောက်ရိတ်မြို့ကိုသွားဖို့အတွက်ဖောက်လုပ်ထားတဲ့အာရှလမ်းမှာကားတွေပိတ်ဆို့မှုတွေနဲ့ရှိခဲ့ပါတယ်ရှင်။
မြန်မာပိုင်းရဲ့ရုံမြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ VOA American တဲ့ မြန်မာဝိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုးစွနေပါတယ်။
VOA ကနေစနေနေ့ညဘက်အစီအစဉ်တွေကို9:00နာရီထိလိုင်းနိုမီတာ 25kHz 11.965လိုင်းနိုမီတာ 32kHz 932 လိုင်းနိုမီတာ 50kHz 985 အပြင်လှိုင်းလက်မီတာ190kHz 1905ရိုးကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီစီဇန်ကို VOA Internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလဲလွှင့်နေတဲ့ချိန်နဲ့တပြိုင်နဲ့ဓာတ်ရိုက်နားဆင်နိုင်ပါတယ်။အခုသတင်းနဲ့သတင်းလွှာတွေကိုခဏထားပြီးတော့ပတ်စံကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။အရင်ဆုံးတော့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြအောင်ပါ။မတ်စုမြတ်မုံကစီဇန်ပြီးတော့ကိုသားညုံနဲ့အတူတင်ဆက်ပေးထားပါတယ်ရှင်။
game ပုံတွေကိုမြင်ရတာလေငငယ်တော့ကစားခဲ့တဲ့ game တွေကိုပြန်ပြီးတော့ကစားချင်စိတ်တောင်ပေါက်တယ်ကိုသားညုံရေဘလို့
game တွေလဲမဆွေမြမောရဲ့
Pac-Man တို့ Pong တို့လေ TV game တွေစပြီးတော့ပေါ်တဲ့အချိန်တုန်းကဆိုရင်အဲ့ဒီ game တွေရောအိမ်မှာမောင်နှမတွေလှုပ်ပြီးတော့ကစားခဲ့ရတာအစားပြက်အိပ်ပြက်ပဲအဖေတို့အမေတို့က game set ကိုထွင်းပစ်မယ်လို့လှုပ်တော့မှာပဲအရှိန်ချော့သွားတာပြန်ပြီးတော့တတိယမိတယ်အဲ့ဒီတော့ကဒီရန်ကုန်မှာ
game မှာ kit တွေပေါ်လိုက်သေးတယ်မဆွေမြမောမှတ်မိလားဂိမ်းသွားကစားလို့ရတဲ့ဆိုင်တွေလေကျွန်တော်တို့ဆိုရင်အဲ့ဒီမှာတော်တော်ပြီးတော့ကစားခဲ့ကြတာပေါ့မှတ်မိလားပေါ့
88ရေးခင်းတွေမဖြစ်ခင်တော်တော်လေးအစောပိုင်းတုန်းကလေအဲ့ဒီဂိမ်းအားခိတ်တွေတော်တော်လေးခက်စားလိုက်တာမကြလိုက်ဘူးနော်နောက်တော့ပိတ်သွားကြတယ်မြန်မာနိုင်ငံက
TV game တွေက1982နှစ်ပိုင်းလောက်ကမှဝင်လာတာတကယ်တော့အမေရိကန်တို့ဂျပန်တို့မှာဆိုရင်1982နှစ်ပိုင်းလောက်တွေကတည်းကတော်တော်ခက်စားနေပြီဗျဂိမ်းတွေရဲ့သမိုင်းကိုသိချင်တော့
New York ပြည်နယ်ထဲမှာရှိတဲ့ Rochester မြို့မှာဂိမ်းပြရိုက်ရှိတယ်ပြရိုက်နာမည်က The Strong နဲ့ဂိမ်းတွေ game set တွေရဲ့သမိုင်းနောက်ကျောင်းအားလုံးကိုပြန်စုဆောင်ပြီးတော့ပြထားတာအဲ့မှ ဆိုလို့ရှိရင်ဒီ game တွေရဲ့ဇာတ်ကောင်မျိုးစုံရဲ့ပုံစံအစုံနဲ့အယုတ်တွေလည်းရှိတယ်ရှင့်အဲ့ဒီပြရိုက်ကသမိုင်းဝင်ကဘာကျော်ခဲ့တဲ့
game တွေအတွက်တသက်ပြကန်းတစ်ခုလည်းလှုပ်ထားသေးတယ်မဟုတ်လားဗျမဆုမြတ်မုံစောစောကပြောတဲ့ဒီ Pac-Man တို့ပေါင်းတို့ကိုဂုံးပြူထားတဲ့ပြကန်းပေါ့ဟုတ်တယ်ကိုသားညုံရဲ့
World Video Game Hall of Fame ဆိုပြီးတော့မှဒီ game လောကမှာတကယ်ကိုနာမည်ကြီးခဲ့တဲ့ game တွေကိုရွေးပြီးတော့ဂုံးပြူထားတဲ့အခန်းပေါ့အခု 2015 ခုနှစ်ဇွန်လတုန်းကမှပထမဆုံးအတုပ်ဂုံးပြူခံရမယ့် game တွေကိုရွေးခဲ့တာလေ အဲ့ထဲမှာပါတဲ့ game တွေအားလုံးကမြန်မာ gamer တွေအားလုံးသိထားကြတဲ့ game တွေကြီးပဲ
game လောကမှာတကဘာလုံးကြဲပြန့်လွှမ်းမိုးတက်ရောက်မှုရှိခဲ့တဲ့ game တွေကိုရွေးချယ်ခဲ့တာပါလို့ဒီ electronic game သမိုင်းဆိုင်ရာနိုင်ငံတကာဌာနရဲ့ညွှန်ကြားရေးမှူး John Paul Dyson က blog မှာရေးထားပါတယ်နိုင်ငံတကာကသတင်းတောက်တွေ game သမိုင်းပညာရှင်တွေပမောက္ခတွေ game လောကတွေကကြော်ကြားသူတွေပါတဲ့ comedy အဖွဲ့ကနေပြီးတော့နောက်ဆုံး Guardian game 15 မြို့တွေက6မြို့ကိုဂုံးပြူမှတ်တမ်းတင်မှုရွေးခဲ့ကြတာပါ
သူတို့ရွေးခဲ့တဲ့ game တွေကတော့ဒီ Pong, Pac-Man, Super Mario Brothers, Tetris, Doom နဲ့ World of Warcraft ဆိုတဲ့ game တွေပါပေါ်ခဲ့တဲ့နှစ်တွေမတူသလိုမျိုးဒီ game ကစားရတဲ့ပုံစံတွေကလည်းတစ်မျိုးစီပဲဒါပေမဲ့ဒီ game တွေကိုလူတိုင်းသိကြတယ်ခဏပဲခက်စားတာမျိုးမဟုတ်ဘဲနဲ့နှစ်ပေါင်းများစွာ game လောကထဲမှာနေရာယူထားနိုင်တဲ့နောက်နိုင်ငံစုံကိုပေါက်တဲ့မျိုးဆက်သစ်game ဖန်တီးသူတွေအပေါ်မှာတက်ရောက်မှုရှိတယ် ဖြောပြေးတစ်ခုအနေနဲ့ဂိမ်းပြင်ကျေးမှုဆိုပြီးတော့ဖြစ်လာစေတဲ့ game တွေဖြစ်ပါတယ်လို့ John Paul Dyson
ကရှင်းပြထားပါတယ်။နှာခမ်းမွေးကြီးနဲ့ခုံခုံပြီးတော့သွားတဲ့ဒီ Super Mario game ဆိုရင်မြန်မာပြည်မှာလည်းသိကျကြတာမဟုတ်လားဗျ။အခုချိန်ထိကမ္ဘာမှာလူကြိုက်များတဲ့ game scene မှာပါနေတော့ Mario game ဆိုပေါ်တာအနှစ် 30 လောက်ရှိပြီထင်တယ်မဆွေမြမွေရဲ့။
2015 မှာအနှစ် 30 ပြည့်တာအတိအကျပဲ 1985 ခုနှစ်မှာဂျပန်က Nintendo game designer Shigeru Miyamoto ကဒီစိတ်ဝင်စားစရာအယုတ်အဆုံနားရဲဆွဲတဲ့အသံမျိုးစုံနဲ့ Super Mario game ကိုထွင်ခဲ့တာလေသူရဲ့ game ကတိတ်ကိုအောင်မြင်ခဲ့တာ Nintendo game set တွေလည်းတိတ်ကိုရောက်ခဲ့ရတယ် 1990 လောက်ရောက်တဲ့အချိန်မှာဒီ Mickey Mouse tag ကိုဒီအုတ်ထုပ်အနီဘောင်းမီအပြားနဲ့ Mario game ဇက်ကောင်ကိုတီးကြတဲ့ကလေးတွေကပိုများတယ်တဲ့ရှင် အခုချိန်ထိလဲ game set မျိုးစုံနဲ့ကစားနိုင်တဲ့ Super Mario game တွေကထွက်နေတော့မယ်လေ
တီဗီဂိမ်းတွေထဲမှာပထမဆုံးပေါ်တဲ့ဂိမ်းမဟုတ်ပေမဲ့လူများရဲ့စိတ်ဝင်စားမှုကိုပထမဆုံးရခဲ့တဲ့ဂိမ်းကတော့ Pong Game ပဲဗျ။စပွဲတင် Tennis ပင်ပောင်ရိုက်တာမျိုးကစားရတဲ့ Pong Game ကအခုခေတ်ကလေးတွေအတွက်ဆိုရင်တော့ရေစရာကြီးဖြစ်နေမှာပဲဗျ။ဒါပေမဲ့အဲ့ဒီတုန်းကတော့လူနှစ်ယောက်ကစားခဲ့ရတဲ့ Pong Game ကတိတ်ကိုစိတ်လှုပ်ရှားစရာဂိမ်းဗျ။ပင်ပောင်ဘောလုံးလိုမျိုးဟိုဘက်ဒီဘက်ပြေးနေတဲ့အဆက်လေးကိုအချောင်းလေးတစ်ခုနဲ့ထိအောင်လက်ရရတာဂိမ်းအာကိတ်ဆိုင်မှာဆိုရင်အဲ့ဒီဂိမ်းဆက်ကိုနေရာရောက်ဖို့အတွက်တန်းစီပြီးတော့နေရာဥထားရတာ
ပေါင်ဂိမ်းစပေါ်တာ1982ခုနှစ်မှာဒါပေမဲ့1985ခုနှစ်ကျတော့မှအိမ်ကတီဗီနဲ့တွဲပြီးတော့ကစားလို့ရတဲ့ဂိမ်းဆက်တွေကိုစရောင်းတော့တကဘာလုံးမှာအင်မတန်မှရောင်းရတဲ့ဂိမ်းဖြစ်သွားခဲ့တာပေါ့ဒီဂိမ်းဈေးကွက်ဆိုတာလည်းအဲ့မှာစပြီးတော့ဖြစ်သွားခဲ့တာပဲတဲ့နောက်ထပ်5နှစ်အကြာ1980မှာစပေါ်တဲ့ Pac-Man game ကတော့ဂိမ်းပြင်ကျင်းမှုဆိုတာဖြစ်လာအောင်လို့ဖန်တီးလိုက်တဲ့ဂိမ်းတစ်ခုပဲဖြစ်တယ
်။ဝင်းကဘာထဲမှာဒီအဝါရောင်စက်ဝိုင်းကြမ်းလေးကအဆက်လေးတွေကိုလိုက်စားနောက်တစ်ချိန်ထဲမှာသူ့နောက်လိုက်တဲ့ရောင်စုံတရေလေးတွေကိုရှောင်ပြေးနေရတဲ့ Pac-Man game ကတော့လူကြီးလူငယ်အားလုံးရဲ့အားပေးမှုကိုရခဲ့တဲ့ဂိမ်းတစ်ခုပဲလေ။အဲ့လိုမျိုးကတ်တွန်းဆန်တဲ့ဂိမ်းတွေကနေပြီးတော့ပြစ်တဲ့ခတ်တဲ့ဂိမ်းပုံစံကိုပထမဆုံးစပြောင်းသွားတဲ့ဂိမ်းကတော့ Doom ဆိုတဲ့ဂိမ်းမဟုတ်လားမဆွေးပြောင်းမလဲ။
ဂိမ်းကစားတဲ့ပုံစံရောဂိမ်းတီထွင်ဖန်တီးမှုဘိုင်းကိုပါအပြောင်းလဲကြီးပြောင်းလဲသွားစေတယ်လို့ပြောကြတဲ့ဂိမ်းက1993ခုနှစ်မှာထွက်ခဲ့တဲ့ Doom ဆိုတဲ့ဂိမ်းမှာမကောင်းဆိုးဝါးတွေကိုနှိမ်နှင်းရတဲ့အဲ့ဒီဂိမ်းက First Person Shooter အမျိုးအစားပထမဆုံးဂိမ်းပဲ။သဘောကတော့ဒီဂိမ်းမှာတနက်သမားတယောက်အနေနဲ့ကစားရတဲ့ဂိမ်းမျိုးကိုပြောတာပါ။အဲ့ဒီဂိမ်းစပေါ်တော့ဒီတက်တက်ဖြတ်တဲ့ဂိမ်းဆိုပြီးတော့တော်တော်လေးဝေဖန်မှုတွေရှိခဲ့တယ်ကိုသားညုံရဲ့
War Video Game Hall of Fame မှာဂုဏ်ပြုဖို့ရွေးချယ်ခဲ့တဲ့ထဲဒီ Doom Game ကိုရွေးချယ်တာကထူးခြားတဲ့ရွေးချယ်မှုဆိုပြီးတော့နောက်ဆုံးပေါ်ပစ္စည်းတွေနိပညာတွေအကြောင်းဖော်ပြတဲ့ CNET website ရဲ့ဆောင်းပါးထဲမှာရေးပါတယ်။ငရဲကနေထွက်လာတဲ့မကောင်းဆိုးဝါးတွေကိုပြစ်တတ်ရတဲ့ Doom Game ကဒီအကြမ်းဖက်တဲ့ဂိမ်းမျိုးဖြစ်တယ်လို့မျိုးတချို့နေရာတွေမှာကြောက်စရာကောင်းပေမဲ့လို့ဒီဂိမ်းက First Person Shooter Game မျိုးစားမှာအောင်မြင်ဆုံးဂိမ်းတစ်ခုဖြစ်တယ်ဆိုတာကိုတော့ငြင်းလို့မရဘူးလို့ဒီ CNET ရဲ့ဆောင်းပါးထဲမှာရေးပါတယ်။
ဒီကနေ့အထိဂိမ်းကစားတဲ့သူ10တန်းကျော်ရှိနေတဲ့ဂိမ်းကတော့ World of Warcraft ဂိမ်းပဲကိုသားညုံရဲ့2004ခုနှစ်ထဲကစပြီးတော့ထွက်ခဲ့တဲ့ဒီစိတ်ကူးယဉ် Role Playing Game အမျိုးအစား World of Warcraft ဂိမ်းက online ပေါ်မှာတခြားသူတွေနဲ့ချိတ်ဆက်ကစားလို့ရတဲ့ဂိမ်းဖြစ်တော့ကမ္ဘာနေရာစုံမှာရှိတဲ့ဂိမ်းမာတွေအများကြီး online ပေါ်မှာချိတ်ဆက်ကစားနိုင်ကြတယ်လေ The Strong ပြရတဲ့အပြောအယဆိုရင်2015 February လမှာ World of Warcraft game ကို online ပေါ်မှာချိတ်ဆက်ပြီးတော့ကစားနေကြတဲ့သူပေါင်းက10တန်းကျော်ရှိတယ်ဆိုတာကို Yahoo IT ဆောင်းပါးတစ်ခုထဲမှာဖော်ပြထားပါတယ
် The Strong ပြတဲ့မှာဂုဏ်ပြုခံရတဲ့ game တစ်ခုကလည်းထူးခြားတယ်ဗျစီးစစ်ဖြစ်နေတဲ့ကာလ1984မှာဒီ Russia လူမျိုးတင်ချပညာရှင်တယောက် Tetris ဆိုတဲ့ game ကိုထွန်လိုက်ပါတယ်အပေါ်ကကြလာတဲ့ပုံစံစုံအတုံးလေးတွေကိုအောက်မှာအဝင်ခွင့်ကျဖြစ်အောင်လို့နေရာလိုက်ချရတဲ့Tetris game ကို Nintendo ကုမ္ပဏီကသူ့ရဲ့ဒီ Game Boy ဆက်နဲ့ကစားနိုင်အောင်လုပ်ပြီးတော့1988ခုနှစ်မှာရောင်းလိုက်တယ်။အဲဒီမှာကဘာကျော်သွားလို့တမ်နီကလကကြားကထွက်လာတဲ့ game ဆိုပြီးတော့တော့မှတင်စားခဲ့ကြတာ။အခုထိလည်း game set အတော်များများနဲ့ကစားလို့ရတဲ့ Tetris game တွေကရှိကြတယ်လေ
။အခုပြောခဲ့တဲ့ game 6ခုကိုတီထွင်ဖန်တီးမှုတစ်ခုအနေနဲ့ရောဖျော်ပြရေးအနေနဲ့ပါအောင်မြင်ခဲ့တဲ့ game တွေအဖြစ်နဲ့ The Strong ပြတိုင်းမှာ World Video Game Hall of Fame ဆိုပြီးတော့ပြာခမ်းတက်တက်လို့ဂုဏ်ပြုထားပါတယ်။ရှင်းနေကြရင်ဒုတိယအထုပ်ဂုံပြုတ်မဲ့ဂိမ်းတွေထဲမှာကိုကြိုက်တဲ့ဂိမ်းတွေပါစေချင်တယ်ဆိုရင်တော့အခုတည်းကပြားလိုက် website မှာသွားပြီးတော့စာရင်းပေးလို့ရနေပါပြီရှင
်မဆုမျက်မှုန် season တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတနင်္လာနေ့ညမှာပုံမှန်ထုတ်လွှင့်ပေးနေပြီးတော့ဒီထုတ်လွှင့်ခဲ့တဲ့အစီအစဉ်ကိုအခုလိုစနေညမှာပြန်လည်နားဆင်နိုင်ပါတယ်ရှင်အခုတခါလှည့်ပေးနေတာကတော့မတူတာလေးတွေအစီအစဉ်ဖြစ်ပါတယ်။ Golden Land Media ကမန်းညိုလွင်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်
။မင်္ဂလာပါရှင်။ဒီတစ်ပတ်တော့ရန်ကုန်မြို့ရဲ့လမ်းမေးတွေမှာတွေ့မြင်ကြရတဲ့အခုလိုလမ်းမေးစားတောက်ဆိုင်လေးတွေနဲ့ပတ်သက်တဲ့သဘောထားအမြင်မတူတာလေးတွေကိုရှုစားနာဆင်ကြရမှာပါ။ရန်ကုန်မြို့ရဲ့ကားလမ်းလူသွားလမ်းလမ်းတော်တော်များများရဲ့ဘေးတွေမှာအများစုနေရာယူထားထက်တာကတော့အစားအသောက်မျိုးစုံရောင်းချတဲ့လမ်းပေးစားတောက်ဆိုင်လေးတွေပဲဖြစ်ပါတယ်။ဆိုင်အမိုးမပါခုံလေးတွေခင်းပြီးရောင်းနေကြတဲ့ဆိုင်လေးတွေရှိသလိုအမိုးလေးပဲမိုးထားတဲ့ဆိုင်လေးတွေအမိုးအကာပြည့်ပြည့်စုံစုံနဲ့ရောင်းနေတဲ့ဆိုင်လေးတွေတွန်းလဲပေါ်အစားအသောက်တွေတင်ပြီးရောင်းနေတဲ့ဆိုင်လေးတွေစသဖြင့်ပုံစံအမျိုးမျိုးနဲ့လမ်းပြေးစားတောက်ဆိုင်လေးတွေကိုတွေ့နိုင်ကြတာပါတချို့ဆိုင်လေးတွေကမနေ့ပိုင်းတစ်ပိုင်းဒါမှမဟုတ်ညပိုင်းတစ်ပိုင်းပဲရောင်းချတာမျိုးရှိတတ်ပြီးတချို့ဆိုင်တွေကတော့တနေ့ကုန်ရောင်းချတာမျိုးလည်းရှိပါတယ်အခုလိုလမ်းမေးဆိုင်လေးတွေရဲ့စားသုံးသူအများစုကတော့လက်လုံလက်စားအခြေခံလူဒန်းစားတွေဖြစ်ကြပါတယ်။ဒီလမ်းမေးဆိုင်လေးတွေအများစုဟာတရားဝင်မဟုတ်ဘဲကိုဖွင့်တဲ့နေရာဒေသနဲ့သက်ဆိုင်တဲ့မြို့တော်စီပင်သားရာကိုပတ်စံပေးပြီးနားလည်မှုနဲ့ရောင်းချနေကြရတာပါ။ ဒါကြောင့်တခါတလေဝင်ရောက်ဖမ်းဆီးခံရတာတွေလည်းရှိတတ်ပါတယ်ဒါပေမဲ့လည်းမနဲ့ဝင်ဖမ်းပြီးညနေပြန်ဖွင့်တာမျိုးညဝင်ဖမ်းပြီးမနဲ့ပြန်ဖွင့်တာမျိုးဖမ်းတဲ့သူတွေထွက်သွားရင်ချက်ချင်းနောက်ကနေပြန်ဖွင့်တာမျိုးတွေကတော့လမ်းပြေစားတောက်ဆိုင်တွေရဲ့သဘာဝပါပဲဒီလိုစားတောက်ဆိုင်တွေအပေါ်ရန်ကုန်မြို့ကန်တွေရဲ့သဘောထားတွေကရောဘယ်လိုရှိပါလဲ
ကို့ဝင်ငွေပေါ်မှာမူတည်ပြီးတော့ဆုံးဖြတ်ရတာပေါ့ဒီမှာဦးလေးတို့ကလည်းဝင်ငွေနေတဲ့အခါကျတော့ဟိုမြင့်မြင့်စားတောက်ဆိုင်တွေတော့ကြိုက်တယ်သို့တော့ဒါဒီမှာကြိုက်လို့မကြိုက်နိုင်ဘူးကဲလမ်းပေးရဟာလေးတွေပဲသူဦးလေးတို့ဝင်ဝင်နေကြတော့ဒါလေးတွေကိုမကြိုက်နိုင်ပြီမဲ့လို့ကြိုက်ပေးနေရတာ
တမမကြိုက်ပါဘူးရှင်ဘာလို့လဲဆိုတော့ဒီမမြင်နိုင်တဲ့ယောဂဘူးလေးဆိုတာအများကြီးရှိပါတယ်လမ်းပေးမှာဆိုရင်ဥမာယောဂဘူးလေးရှိတယ်ဟိုဖုန်နေတဲ့အမြဲဝင်ပါတယ်မနေ့ကတော့လူရီယာဒီယာကိုမတိပဲနဲ့စားသုံးနေတဲ့အတွက်သူတို့မှယောဂတွေအများကြီးဖြစ်ပါတယ်ဖြစ်တဲ့အတွက်အဲ့ဒီအတွက်ပေါ့နော်ဟိုဒါပေမဲ့လည်းနားတော်အဖြစ်ရတော့စားနေကြပါတယ်ဟိုစားနေကြတဲ့အပေါ်မှာကိုယ်နဲ့ဟိုနည်းနည်းပေါ့နော်ယောဂအရင်မဖြစ်မဲ့အစားအစာကိုရွေးပြီးတော့စားတင်ပါတယ
်ဒီမှာပတ်ဝန်းကျင်မှာရှိတဲ့စင်းလာတွေကြတော့လေလမ်းပေးကကျောင်းလေဟာလာမိုးဝင်းကားတပွဲဆိုလေ150 200အဲထမင်းကျော်ဆိုလေအလုတ်ဆိုရင်200အကြက်သားဝက်သားနဲ့ကျုပ်ကျုပ်ဆိုလေ400အဲတကယ်ဆိုင်ကြီးတွေမှာဆိုရင်အနေလုံး900 800 1000 1100အထိရောင်းနေရတဲ့ခံတော့မရှိစင်းလားဒီလမ်းပေးကဆိုင်တွေကိုပဲစတော့ကြာ
မစေးပေါ်တော့ကြိုက်လိုက်တာပေါ့နော်ခါကြောက်ကိုလမ်းကြုံတော့ခါကြောက်ဘိုက်စားတော့ရမ်းစားတဲ့ချိန်ကျတော့ဝင်စားတာရှိတယ်ပေါ့နော်အမို့ပေါ့အဲကြိုက်တာမှာလမ်းပေးစားစားဆိုတာ
ကျွန်တော်နေရာတော့မကြိုက်ဘူးဘာကြောင့်မကြိုက်လဲဆိုတော့ဒီအကာကြအဖုံးအုပ်မရှိသည့်အတွက်တန်ရှင်းမှုမရှိသည့်အတွက်ကျွန်တော်နေရာတော့မကြိုက်ဘူး
။ဘာလဲကြိုက်ပါလေ။ဘာလို့လဲဟာ။အဲဒီကိုယ့်ရစစ်တန်းကိုကိုလိုက်ကြည့်တော့စားမှာ။ညိုလဲဖွားလို့မသွားနိုင်တော့ကြည့်ဒီမှာတွေ့ရဆိုင်မှာတန်ရှင်းမှုနဲ့တရားမှုနဲ့တွေ့ရဆိုင်မှာဆိုဖွားလို့စားရမှာပဲ။ကြိုက်ပါလေဖွားလို့
။ကျွန်တော်နေတာနေရာတော့ကျွန်တော်တို့ဟိုမှာစပိုးမှုလုပ်တယ်ဆိုတာလေ။ဟိုခေါင်းစည်းတို့အေပရွန်တို့အဲလက်အိတ်တွေပါနေတုံးတယ်ပေါ့။ဒီလမ်းလေးတွေပါနေကြတော့ဟိုတချို့ဆိုင်တွေလည်းတန့်တာမျိုးတွေရှိတယ်ပေါ့တချို့ဆိုင်တွေလည်းမတန့်တာတွေရှိတယ်တချို့ဟာတွေကျတော့စားရတော့တာအချင်းကြီးတွေပါလေအဲ့လိုမျိုးလောက်ထားတွေပါလေကျတော့တိတ်ပြီးတော့ဟိုအောင်ပြေးပေါ့နော်အချင်းကြီးတွေပါလေကျတော့တိတ်မတန့်တာတွေပါလေရှိတယ်အဥမာဟိုဝသားတို့ချိုးတို့ပါတို့အဲ့လိုမျိုးတွေကျတော့တခါလေးကျတော့စားပြီးလို့ချင်းတော့အိမ်ပြန်ပိုင်းနာတာမျိုးတွေပါလေရှိတယ်ကျွန်
တော်နေလာကြိုက်တယ်ဗျာကြိုက်တယ်ဆိုတော့လွတ်လပ်စားရယ်ဗျာဒီဆိုင်ဝင်ဆိုတော့ဟိတ်ခတ်လေးမရှိဘူးအခါကျတော့လည်းစားစားလမ်းမစားတော့ကြောင့်မလို့ဒီတဖြည်းဖြည်းနဲ့ဆိုတော့ကောင်းတယ်ပြောသိနှုံးပေါ့ဗျာတက်တာတယ်တက်တာဆိုတော့တို့ကဒီခုံလေးပဲချပြီးတော့လောက်လိုက်တော့ကြမလို့တို့တိတ်ပဲချဆိုတာမရှိဘူးဗျာအဲ့လေးသဘောကျတယ
်မြန်မာနိုင်ငံရဲ့စေတုတေသနာဦးစီးဌာနကတော့လမ်းမမှာရောင်းချနေတဲ့စားတောက်ဆိုင်တွေမှာဥလန်းချောင်းနဲ့ဝမ်းယောဂါကိုဖြစ်စေတဲ့ယောဂါပိုးတွေကိုတွေ့နေရတယ်ဆိုပြီးဒီနှစ်စာမိုင်းကပဲသတင်းထုတ်ပြန်ခဲ့ပါတယ်လက်ရှိလမ်းမတွေမှာရောင်းချနေတဲ့အစားအသောက်တွေကိုစစ်ဆေးကြည့်တဲ့အခါဥလန်းချောင်းပြင်ပယောဂါနဲ့ဝမ်းသွားတာတွေကိုဖြစ်စေတဲ့ကမ္ဘာပေါ်မှာ1982ခုနှစ်ကစတင်တွေ့ရှိခဲ့တဲ့ eco line ပိုးတွေကို24ရာခိုင်နှုန်းတွေ့ရပြီးပြင်းထန်တဲ့ eco line ပိုးကိုတော့18ရာခိုင်နှုန်းတွေ့ရတယ်လို့တရားဝင်ပြောဆိုခဲ့တာပါဒါအပြင် one shot စီတတ်တဲ့တခြားကူးဆက်တတ်တဲ့ယောဂါပိုးတွေကိုလည်းတွေ့ရတယ်လို့ဆိုပါတယ်ဒါတွေဟာတန့်ရှင်းမှုမရှိတဲ့အစာအသောက်တွေအစာအသောက်ပြင်ဆင်သူတွေရဲ့မတန့်ရှင်းမှုတွေရေမတန့်ရှင်းမှုတွေကြောင့်ဖြစ်လာတဲ့ယောဂါပိုးတွေဖြစ်တယ်လို့လည်းသူတွေတီတွေကဆိုပါတယ်ဒီလိုလမ်းမြေစားတောက်ဆိုင်လေးတွေကိုမြန်မာနိုင်ငံလိုဖွံ့ဖြိုးတိုးတက်စေတဲ့ဆင်းရဲတဲ့နိုင်ငံတွေသားမှာကဒီချမ်းသာပြီးတော့ဖွံ့ဖြိုးတိုးတက်ပြီးတဲ့နိုင်ငံတွေမှာလည်းတွေ့ရပါတယ်ဒါပေမဲ့အဲ့ဒီနိုင်ငံတွေမှာကအစာအသောက်တွေတန့်ရှင်းမှုရှိမရှိစားသုံးသူတွေအတွက်အန္တရာယ်ဖြစ်နိုင်မဖြစ်နိုင်ဆိုတာတွေကိုစစ်ဆေးပြီးမှသာရောင်းချခွင့်ပြုတာမို့မြန်မာနိုင်ငံကလမ်းပေးအစားအသောက်တွေနဲ့တော့မတူတာလေးတွေလို့ပဲပြောရမှာပါရှင်။ကျွန်မညညလွင်ပ
ါ။မညညလွင်ရဲ့မတူတာလေးတွေအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။ဒီအစီအစဉ်ကိုစနေနေ့ညတိုင်းမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။VOA ကနေစနေနေ့ညပဲအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။မကြခင်မှာတော့မဲဆန္ဒရှင်စီးရင်နဲ့ပတ်သက်ပြီးတော့ဆွေးနွေးကြမယ်ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရေးသားခြင်းကြရတယ်ဆိုရင်တော့ burmese@voanews.com ကိုအီးမေးလ်ပေးပို့နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
နေစနေနေ့ညဘက်စီစဉ်တွေကိုည10နာရီထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ50 kHz 5885အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။အခုပတ်စင်တင်ဆက်နေကြတိုက်ရိုက်လေးလိုင်းအစီအစဉ်ကိုအလှည့်ပေးဖို့အချိန်ရောက်ပါပြီ။ထုတ်လုပ်သူမတ်စုမွန်နဲ့အတူကိုသားညွန့်ဦးကစီစဉ်တင်ဆက်ပေးမှာဖြစ်ပါလေရှင်။
မင်္ဂလာပါခင်ဗျာစနေညပိုင်းတဲ့ဒီလိုင်းအစီအစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာတော့ဒီတလောကပဲဒီပြည်ထောင်စုယူကောက်ပွဲကော်မရှင်ကနေပြီးတော့ထုတ်ပြန်ပေးခဲ့တဲ့ဒီမဲဆန္ဒရှင်စည်ရင်ပေါ့အကျိုးစည်ရင်ပေါ့ဒီစည်ရင်ကိစ္စနဲ့ပတ်သက်လို့ကျွန်တော်ဆွေးနွေးဖို့ရှိပါတယ်ကျွန်တော်ဒီ2015ခုနှစ်အထူးထူးယူကောက်ပွဲဟာလည်းဒီနှစ်ကုန်ပိုင်းနိုဝင်ဘာလလောက်မှာပြုလုပ်မယ်ဆိုပြီးတော့ခန့်မှန်းထားကြပါတယ်အဲ့တော့ဒီမတိုင်ခင်မှာမဲဆန္ဒရှင်စည်ရင်ပြုစုဖို့အတွက်ဆိုပြီးတော့ဒီပြည်ထောင်စုယူကောက်ပွဲကော်မရှင်ကနေပြီးတော့မဲဆန္ဒရှင်စီရင်အကျိုးစီရင်မှာကျွန်တော်တို့သိရတဲ့လောက်သူစီရင်ထုတ်ပြန်ပေးခဲ့ပါတယ်အဲ့တော့ဒါပေမဲ့လည်းရောင်တိုင်းမြို့နယ်ဒီအားလုံးမှာဒီမဲဆန္ဒရှင်စီရင်မှာအမှားယွင်းတွေအတော်များများတွေ့ရပါတယ်ကျွန်တော်တို့ခံမှန်းချက်အရကျွန်တော်သိရှိချက်အရဆိုလို့ရှိရင်ရေဘူးကအဖြစ်မြို့နယ်ဒီအားလုံးမှာရေဘူးကအဖြစ်90ရာခိုင်နှုန်းတောက်ကိုအမှားယွင်းတွေဖြစ်နေတယ်လို့သိရပါတယ်ချို့ဆိုရင်လူပျောက်နေတာရှိပါတယ်ချို့မရှိတော့လူနာမည်တွေပါတာရှိပါတယ်ချို့ဆိုရှင်မှတ်ဖို့နေနံပါတ်တွေမှားတာမိဘအမည်မှားတာအဲ့လိုမျိုးတွေဖြစ်နေပါတယ်အဲ့တော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအခုဒိုက်လီလိုင်းစနေစနေဘောမှာစနေမှာဖြစ်ပါတယ်တောင်းစနေပြဖို့အဓိကပုံကူ3ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီ Independent Volunteers ဒီလွတ်လပ်တဲ့စေနာဝန်ထမ်းအဖွဲ့ရဲ့ Coordinator ဖြစ်တဲ့ဦးရွှေပါဖြစ်ပါတယ်နောက်တူကတော့ National Youth Congress ဒီလူငယ် Congress က Coordinator တူဖြစ်ပါတယ်မတ်တင်စာရှင်လည်းကြီးဖြစ်ပါတယ်နောက်တူကတော့ဒီမင်္ဂလာလုံမြို့နယ်မြို့သားဒီမိုစီဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒွန်ညွမီတန်သူကတော့သူ့ဒေသအတွင်းကအခြေအနေကိုတင်ပြနိုင်အောင်ကျွန်တော်ဖိတ်ခေါ်ထားတာဖြစ်ပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်အရင်ဆုံးဥရွှေပါကိုဖိတ်ခေါ်ခြင်းပါတယ်ဥရွှေပါကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ခုနကပြောသလိုပါပဲမဲဆန္ဒတွေအမှားမှအယွန်းယွန်းဖြစ်နေရလို့သိရပါတယ်ဥရွှေပါတို့ကအခုဒီမဲဆန္ဒရှင်စီးရင်တွေနဲ့ပတ်သက်လို့လည်းလေးလာနေတယ်စုံစမ်းနေတယ်ဆိုတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဟိုမှားခုနကျွန်တော်ပြောတာမှားပါလား90ရာခိုင်နှုန်းကျော်လောက်ရေဘူးအဖြစ်မှားရွံ့နေဆိုပြီးကျွန်တော်သိရတာရှိပါတယ်အဲ့ဒါဘလောက်လောက်ခံမှန်းတယ်လဲအမှားယွင်းကဘလောက်လောက်ရှိပါလဲခင်ဗျအ
ဲအခုချိန်ကြီးကတော့အမှားယွင်းနဲ့ပတ်သက်လာရင်တော့တစ်မြို့နဲ့တစ်မြို့နဲ့တော့နည်းနည်းလေးတော့ကွာတယ်ဒါပေမဲ့အားလုံးကိုတုံ့တက်ပြီးတော့30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလို့ကိုပါတီကြီးတွေကပြောတကယ်စမ်းသစ်တဲ့ပါတီကြီးတွေကသူတို့ကတော့ထုတ်ပြန်ထားတာရှိတယ်30ရာခိုင်နှုန်းက50ရာခိုင်နှုန်း
ဟုတ်ကဲ့
ထုတ်ပြန်ထားတာရှိနေခဲ့ပါ
ကျွန်တော်သိချင်တာကဒီစင်းထွက်လာတာကဒကောင်စင်းပေါ်ခြေခံပြီးတော့ထွက်လာတာလားဘယ်လိုပုံစံမျိုးနဲ့ထွက်လာလဲဒီလောက်အမှားယွင်းနေဖြစ်အောင်လို
့အဲ့ဒါဒီလိုရှိတယ်ဗျဒကောင်စင်းကိုအခြေခံပြီးထွက်တယ်ဆိုပြီးတော့ကျွန်တော်တို့ကြံတဲ့မျိုးနယ်တွေရဲ့နေပြီးတော့ဒီကော်မရှင်တွေမှာရက်ကွက်ကော်မရှင်မှာမြေကြီးတော့ဒကောင်စင်းကိုအခြေခံတယ်လို့သူကပြောတယ်ဒါပေမဲ့လည်းဒကောင်စင်းကိုအခြေခံတယ်လို့ဆိုခဲ့ရင်ဒကောင်စင်းမှာကျွန်တော်တို့အမင်းနာမည်မပါဘူးဗျဒါပေမဲ့သူတို့ဒီမှာအမင်းနာမည်ပါလာတယ်။နောက်တစ်ခါသကောင်စင်းမှာလူမျိုးနဲ့ဘာသာဆိုတာပါပြီးတော့သူတို့ဒီမှာဓာရီကမပါဘူးဆိုတော့ဒီဟာဒီသကောင်စင်းကိုအခြေခံလာမဟုတ်ပဲနဲ့သူတို့တီးတက်ရရဲ့တခုနဲ့ပြီးတော့ပြုပြင်ထားတဲ့မဲစင်းအတူမဲစင်းတခုလိုပဲကျွန်တော်ဖုံးတတ်မိပါတယ်ခင်ဗျ
။ဟုတ်ကဲ့ကျွန်တော်ယူကောက်ဝဲကော်မရှင်ကတက်ဆိုင်တဲ့တာဝန်ရှိသူတွေမေးကြည့်တော့လေသကောင်စင်းအခြေခံတယ်လို့ပြောပါတယ်။ဒါပေမဲ့အခုပုံစံတိုင်းဆိုသကောင်စင်းအခြေခံမင်းနဲ့သူတို့ကဘယ်လိုပုံစံမျိုးနဲ့ပြုစုတယ်လို့သိထားပါလဲ
။အဲကျွန်တော်ကိုယ်လေးရင်တခုပြောမှာဆိုတော့ဒီလက်ရှိမဲစင်းကိုတော့သူတို့ဒီတချို့မျိုးနဲ့တချို့ရက်ွက်တွေမှာဒီမဲစင်းမတန်ခင်လေးမှာသူတို့3လလောက်လုံးမှာကိုယ်တိုင်ဆင်းပြီးတော့တောက်တဲ့ရက်ွက်ရှိသလိုတချို့ရက်ွက်တွေကလုံးဝမကောက်ဘဲနဲ့အရင်ကရှိတဲ့နေပြီးတော့လာဝကဆင်းနေလို့အခြေခံလည်းရှိတယ်။အဲ့ဒါကျွန်တော်ရက်ွက်တော်တော်များများကိုလေ့ကြည့်တယ်မှာတခုနဲ့တခုတော့မတူကြဘူး။မတူကြဘူးဆိုတော့အဲ့ဒီမှာအခြေခံတဲ့ပုံစံလေးကနည်းနည်းလေးကြီးကွာမှုရှိတယ်လို့ဆိုတဲ့ဒီမှာအပေါ်ကညှိတာမှုကအဲ့လိုပုံစံမျိုးရှိကြတာလို့အောက်ခြေမှာဒီလိုတွေကွဲပွားတယ်လို့ဆိုတာကိုလည်းကျွန်တော်တို့ကနည်းနည်းလေ့လာကြည့်ပေမဲ့လည်းအဲဒါတွေကခံမလို့တော်တော်ခိုင်းနေတဲ့အပိုင်းလေးတွေဖြစ်နေတယ်။ဒါပေမဲ့ဘယ်လိုလဲပြောပြော ဒီတခုံစင်းလို့သူတို့ကပြောပေမဲ့လည်းတခုံစင်းတစ်ခုရဲ့အခြေခံနဲ့မဟုတ်ဘူးဆိုတော့ပေါ်လွင်မှုဆိုရှိနေတယ်ဒါကတော့သူတို့ရဲ့ရည်ရွယ်ချက်ပါဆိုတာကျွန်တော်လည်းခုချိန်မှာမသိရသေးဘူးပေါ့လေကျွန်တော်တို့ခံမမိတာတခုကတော့ဒီလိုလုပ်တဲ့အခြေသဘောသဘာဝကတော့ဒီအတိုက်အခံပါတီရဲ့အင်အားတွေကိုဘယ်လောက်အားရှိတယ်လဲဘလို့အားရှိတယ်ဘလို့လုံလောက်စွာရှိပလဲဆိုသိရင်စမ်းသပ်မှုတစ်ခုလုပ်ဖို့ထုတ်လိုက်တဲ့အကျုံမဲစင်းတစ်ခုလိုပဲကျွန်တော်မြင်နေခင်ဗ
ျဟုတ်ကဲ့ခင်ဗျအခုဒီမဲစင်းအမှားတွေမဲစနာရှင်စင်းအမှားတွေဖြစ်နေတဲ့ကိစ္စကိုကျွန်တော်သိရတော့ဒီလေးလာဆောင်ကြည့်တဲ့သူတွေတက်ကြွလှုပ်ရှားသူတွေတော်များသတိထားမိပါတယ်ခုနဦးရွှေပါပြောလို့တိုက်ခံပါတီတွေတော်များလဲတော့လှုပ်ရှားရှားလေးသတိထားမိတာတွေ့ရပါတယ်ပြည်သူတွေကိုနှက်ကကောဘလောက်ထိစိတ်ဝင်စားမှုရှိပါလဲ
အဲ့မှာအခုလောလောလလရဲ့ဟိုကျွန်တော်တို့လေးလာဆန်းနေသလောက်တော့ဟိုပါဗျာဒီနံပါတ်1အချက်ကဟိုဒီပေါ်မှာအားနည်းမှုရှိတဲ့ဆိုတဲ့အချက်တခုကလာပြီးတော့မေးတဲ့ဆန်းတဲ့ပြင်တဲ့အခြေတက်ကတော့နည်းနေကြသေးတယ်။ဒါမှမဟုတ်ဘာလို့ခြေခံလဲဆိုတော့သူတို့ကကော်မရှင်ပတ်နေပြီးတော့ဒီတိုင်းကျွန်တော်ရောင်တိုင်းကော်မရှင်ကတော့ဥက္ကူရဲ့အင်တာဗျူးတွေဒါမှမဟုတ်ဟိုဒီတောင်ကြီးကနေပြီးကော်မရှင်ကနေပြီးတော့ကျွန်တော်တို့ရဲ့သူတို့ပြောဆိုချက်ထက်မှာပါပါလေဆိုတော့မြို့ကြီးမှာအတိုင်းပါပဲသူအမှတ်စင်နဲ့နာမည်ဆိုပါလာရင်ပြန်တဲ့အနည်းငယ်တင်းချော်မှုတွေဟာဒါတဲ့အမှုမရှိဘူးမပြီးလို့ရတယ်ဒါမဲစင်းဆိုတဲ့ဟာကိုသူကထုတ်ပြန်ထားတော့အလုံးပြိနေကြတယ်အဲပြိနေကြတဲ့အတွက်ကြောင့်လူတွေတော်တော်များများဟာပြစ်တော်လဲပြင်မို့ကိုမကြိုးစားဘဲနဲ့တကယ်မပါဘဲနဲ့ကြံနေတဲ့လူပဲအဓိကထားပြီးတော့ပြင်နေကြတယ်ဆိုတော့အဲ့လိုကြတော့လာပြင်တဲ့လူရဲ့အခြေအနေနဲ့သလိုတော့မြင်ရတယ်ဒါပေမဲ့ဒီအပေါ်မှာစိတ်ဝင်စားမှုအပိုင်းကတော့ရှိနေတယ်ဒါမဲ့ဟိုတရားဥပဒေပြင်စရာမလိုဘူးလို့သူတို့ထင်တဲ့လူသားကလည်းရှိနေတယ်လို့ဟိုအားသာကြီးလုပ်တဲ့လူသားကလည်းရှိတယ်ပေါ့လေဒါမဲ့လုပ်နေတဲ့အပိုင်းကတော့ဘာလို့ရေရည်ကြီးလုပ်လဲဆိုတော့ဒီမပါတဲ့လူတွေပဲအဓိကထားပြီးလုပ်နေတော့လူအဲ့ဒီအခြေတက်ကတော့ရာခိုင်နှုန်းနဲ့အတိုင်းနာမှာကျတော့ဒီ 40% လောက်ရှိတယ်မပါတဲ့လူစရာ
ဒါမဲ့
အဲ့ဒီ 40% လောက်ကတော့ပြင်းနေရခင်ဗျဟုတ
်ကဲ့ဒါမဲ့မိဘမိမှားယွင်းတာလို့မှတ်ပုံနဲ့နံပါတ်မှားတာလို့ဒီလိုမျိုးဖြစ်လာမယ်ဆိုလို့ရှိရင်နံပါတ်ကတော့မှန်ပါတယ်ထားပါတော့ဒါလို့မှားတယ်ဆိုလို့ရှိရင်ရွက်ောက်ပွဲမှာသွားပြီးတော့မှတ်ပုံနဲ့သွားပြီးမဲပေးတဲ့ခါမှာပြဿနာမတက်နိုင်ဘူးလား
အဲအဲ့ဒါကိုကဒီလိုပါပဲဟိုကျွန်တော်တို့2010တုန်းကလည်းဒီလိုပဲမဲစင်းကိုကြီးညာတုန်းကဒီလိုအမားရည်နေရှိတယ်ခင်ဗျအဲ့ဒီလို2010တုန်းကအမားရည်နေရှိပေမဲ့တကယ်တော့မဲုံလေးကိုဝင်ပြီးတွက်ကြည့်တဲ့ချိန်မှာအဲ့ဒီမဲုံလေးမှာလုံးဝနေပြီးတော့ပြီးကျုံနေနေပြီးတော့အမားရည်မရှိတဲ့မဲစင်းတစ်ခုကိုကျွန်တော်တွေ့ခဲ့ရတယ်ခင်ဗျအ
ော
်ဒါဒီသူတို့မှာရှိစင်းနဲ့နောက်စင်းနဲ့ဒီတကယ်မဲုံစင်းနဲ့ဟာကွာမှုရှိတယ်ဆိုတာကိုအခုလက်ရှိနဲ့ဒီအဲ့ဒီသဘောပဲဖြစ်နေတဲ့အတွက်ကြောင့်သိကူစရာမလိုဘူးလို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့ဒီမဲပေးမဲ့အချိန်ကျလို့မဲုံလေးဝင်လာတဲ့ချိန်မှာသူတို့မဲစင်းကလုံးဝ complete ပြဿနာတွေ့ရတဲ့မှာရှိနေတယ်ခင်ဗျအဲ့လိုတွေ့ရတယ်ခင်ဗျ
။ Okay ဒါဆိုတော့ဥရှိပါခုနကနေဦးကဥရှိပါတန်တရားရှိတဲ့ချက်ကကျွန်တော်နယ်ဆန်းစစ်စရာတော့ရှိတာပေါ့ဒီတက်ခံပါတီကြီးတို့အာဆန်နာလားဆိုတဲ့ကိစ္စပေါ့။နောက်ကျွန်တော်မတ်တင်စာရှင်လေးကြီးကိုဖိတ်ခေါ်ချင်ပါတယ်မတ်တင်စာရှင်လေးကြီးကြားပါလားခင်ဗျ။
Okay, okay.
မတ်တင်စာရှင်လေးကြီးတို့အနေနဲ့ကအခုဒီလူငယ်တွေနဲ့လူငယ်တွေကိုဒီရွက်ောက်ပွဲနဲ့ပတ်သက်လို့ပညာပေးမှုတွေလည်းလုပ်နေတယ်တင်နန်းတွေလည်းပေးနေတယ်ဆိုတော့အဲ့တော့ဒီရွက်ောက်ပွဲပညာပေးမှုတင်နန်းတွေလုပ်တဲ့အထဲမှာဒီမဲစင်းကိစ္စရောပါပါလားခင်ဗျ။
ဟုတ်ပြောရမယ်ဆိုရင်ဒီမဲဆနာရှင်ပညာပေးတဲ့အစီအစဉ်ကလက်ရှိကျွန်တော်တို့အခုဆိုတာပြောရမယ်ဆိုလူငယ်တွေဈာထဲမှာဆိုရင်ဗုဒ္ဓ education ကိုပြောရင်သိပြီးတော့စိတ်ဝင်စားမှုကအားနည်းနေပါသေးတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့လာရည်လည်းလူသေးတယ်ဆိုတော့သူတို့ရဲ့စိတ်ပါဝင်စားမှုကနည်းနေသေးတယ်။ဒါပေမဲ့အခုတော်တော်များစိတ်ပါဝင်စားလာတာကဒီမဲဒီဆနာရှင်နဲ့ဆင်းရဲနေပါတော့။ဒီမဲဆင်းနေအကုန်မှားယွင်းနေတဲ့ကျွဲဟာတွေကမီဒီယာတွေမှာကောနောက်ဒီလူငယ်ချင်းချင်းကောနောက်ဒီတချို့သောအမှုပညာရှင်တွေကလည်းသူတို့မဲဆင်းနေမှာနည်းမပေါအောင်စသဖြင့်အကုန်လုံးကပြောလာကြတဲ့အခါကျတော့သူတို့စိတ်ထဲမှာလည်းဘာလို့ကျွန်တော်အရင်ကြည့်ရတာလဲဆိုတဲ့အခါမှာသူတို့တွေလည်းဒါကိုစိတ်ပါဝင်စားမှုရှိလာတော့ကျွန်တော်တို့ဒီ Buddha Education ဆိုပြီးတော့လုပ်မယ်ကျွန်တော်တို့စဉ်းစားတဲ့အခါတိုင်းဒီမဲဆင်းအတွက်ကိုပေါ့နော်အဓိကထားပြီးတော့ကျွန်တော်ပြောဖြစ်တယ်ဘာလို့ဆိုတော့အခုလက်ရှိချိန်တွေကဒီမဲဆင်းဟိုဘယ်လောက်ထိမှန်ကန်မှုရှိလဲမဲဆင်းသွားဆင်းဖြစ်ရလားဒါတွေကိုအဓိကအခြေခံပြီးသူတို့အခြားသောအချက်လက်တွေနဲ့သူတို့ထည့်သွင်းပြီးတော့တင်နန်းပေးအပိုင်းလို့ပါတယ်ရှင်ဟုတ်
โอเคအခုဒီမဲဆန္ဒစီရင်စီးနေအမှားယွင်းနေဖြစ်နေတဲ့ကိစ္စလဲမတင်စာတို့ကြားမိမှာပါအဲ့တော့ဒီကိစ္စနဲ့ပတ်သက်လို့ရော National Youth Congress ကိုနောက်ဒူငယ်တွေဘက်ကရောဘာလို့လှုပ်ရှားဆောင်ရွက်မှုရှိပါလဲ
โอเคအမှန်တိုင်းပြောရင်လူငယ်တွေအနေနဲ့ကတော့ဒီအထွေထွေဘိုင်းရောနောက်ဒီဒီပညာဘိုင်းရောငွေစည်းဘိုင်းရောအားနည်းမှုတွေရှိပါတယ်ဒါနဲ့ကျွန်တော်တို့လုပ်နိုင်တာကတော့အဓိကကျွန်တော်တို့လူငယ်တွေကအောက်ကတာကအခုဒီ social media လို့ပြောရဲ internet เนาะဒီ gmail ပဲဖြစ်ဖြစ်Facebook တွေအခုအကုန်လုံးတုံးနေကြတဲ့နောက်ဒီ social media site တွေမှာလူငယ်တွေက ုံးဖြစ်ကြရယ်ဗောနော်သုံးဖြစ်ရင်လည်းတို့အချင်းချင်းလည်းတို့ရဲ့တန်တရားတွေနောက်တို့ရဲ့စိုးပူပန်မှုတွေဒါတွေဝေမျှရင်းနဲ့နောက်ဆက်လက်လူတွေပါအခုဟောဗောနော်ထပ်မံ sharing လုပ်ရင်းနဲ့ဒီသတင်းဆက်လက်တွေအများကြီးပြန့်နှံ့သွားတယ်ဆိုတော့ဒီလူတွေရဲ့တစ်ဆင့်တို့တွေကအော် online မှာသုံးဖြစ်တဲ့အခြားတင်ငွေချင်းတွေပါတို့ကပြန်ပြောတာတွေအင်ကိုပြန်ပြောဖြစ်တာတွေဗောနော်သူတစ်ခုခုသိလာခဲ့ဆိုလဲတို့ကမိသားစုကိုပြန်ပြောဖြစ်တာမျိုးတွေဒါတွေကလည်းအာရှိနေရဆိုတော့ဒီလူငယ်တိုင်းမှာအထူးသဖြင့်တို့က campaign တွေတော့မလုပ်ဖြစ်သေးဘူးဒါပေမဲ့ဆောင်းပြောတဲ့ပုံစံမျိုးတွေနဲ့တို့ informal ပေါ့နော်တကယ် project ကြီးနဲ့မဟုတ်ရင်တော့မှအဒီလူငယ်တိုင်းမှာဒီ lesson ပိတ်ဆောင်ရပတ်သက်ပြီးတော့အဆင်ပြေစားရှိကြဖို့အဲကြရဲတော့ဒီ lesson မှားရဲဆိုတာလဲတို့တို့မှားရဲဆိုတာလက်ခံနိုင်ပါတယ်လူငယ်အနေနဲ့ဘာဖြစ်လဲဆိုတော့ဒါပထမဆုံးဒီတော့နိုင်ငံကလည်းဒီ electronic တုံးတာအားနေတယ်ပြီးတော့အောက်ထင်မှာလည်းဒီပတ်မိုးမှုတွေမရှိဘူးလို့လည်းကြားသိရတယ်ပေါ့နော်ဒီ nation ချက်ဖို့ပုံတွေမရှိဘူးနောက်ဒီ plastic အခုဆိုရင်မိုးရသည်ဆိုတော့ plastic တွေဒီ plastic တွေတုံးရတာရှိတယ်ဆိုတော့အောက်ထင်ဒီဝန်ထမ်း level မှာရောနောက်အောက်ထင်ဒီကျေးရွာအဆင့်မှာရောအားကြောင့်ဘာကြောင့် nation ခဲ့ရတာလဲဆိုတော့အသိပညာတို့တို့မှသိရလားပေါ့နော်အားကြောင့်သွားကြည့်ရမှာလဲဆိုတော့အသိပညာလည်းတို့တို့မှအားနေနေတဲ့ခါကျတော့ဒီလိုအမားတွေကဖြစ်နိုင်တယ်အောက်ကျကဒီစင်ပြူစုတာတွေလည်းလည်းအမားယူနေဖြစ်နိုင်တယ်ဒါပေမဲ့အမားများနေရတော့ကျမတို့
ဟယ်လိုမတ်တင်စာကြားလား
ဟုတ်ကဲ့
ဟုတ်ကဲ့မတ်တင်စာအတန်လိုက်နေပြတ်သွားတယ်ဟုတ်ကဲ့အမားများနေတာဘယ်နေရာကိုလဲခုနပြောတယ်ကျွန်တော်ပြတ်သွားလို့ပါအ
ော်ဟုတ်ကဲ့အော်အဲ့ဆိုပြောနေရတာဒီကြီးရွာလေးမှာအဲကြီးရွာအောက်ခြေကဒီဝန်ထမ်းတွေအနေနဲ့လည်းဒီမဲစင်ခက်ရဘလို့အယူကြည့်ရဆိုတာသူတို့အနေနဲ့အသိချင်မှသိလိမ့်မယ်အာနောက်ဒီလာကြည့်ရတဲ့ဒီစီဝါလူတွေကလည်းဘာကြောင့်သွားကြည့်ရမှာလဲသူတို့သွားကြည့်တဲ့တော့မှသူတို့မှဘလို့အကျိုးတရားမှဖြစ်လာနိုင်တယ်လဲဆိုရဲကိုဆက်ပေါ့နော်ဒီသဘောတရားကိုသူတို့သိနိုင်ဖို့ကတော်ခင်းနေပါတယ်ဆိုတော့ဒီအချိန်တွေမှာအောက်ခြေလေးတွေမှာပို့ပြီးတော့ခက်ခင်းမယ်လို့လည်းမြင်ပါတယ်လို့ဒါပေမဲ့အဲ့လိုအချိန်တွေမှာလည်းလူငယ်တွေအနေနဲ့ဒီကြီးရွာလူငယ်တွေကတက်ကြွအစားနဲ့ကိုယ့်ရဲ့ခြေရောင်ကိုစူးစီးပြီးတဲ့အခါမှာနှုတ်ဆော်ပြီးတော့မဲစင်းကြည့်လို့သွားကြည့်ကြရအောင်စသဖြင့်ဒါမျိုးတွေလို့ဖို့လဲလိုအပ်တယ်လို့မြင်ပါတယ်ဆိုတော့ဒါကတော့အောက်ခြေလူငယ်တွေဒီကြီးရွာအဆင့်မှာရှိနေတဲ့လူငယ်တွေအဓိကလုံးတဲ့အလုပ်လို့လည်းမြင်ပါတယ်ရှင့်ဟုတ
်ဟုတ်ကဲ့မတင်စာရှင်လေးယူရှိပါလီလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ဒေါ်ညွတ်မီတန်ကိုအလှည့်ပေးခြင်းပါဒေါ်ညွတ်မီတာကတော့ဒီမင်္ဂလာတုံမြို့နယ်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဖြစ်ပါလေပြောရမယ်ဆိုလို့ရှိရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအခုဒီမဲစင်းအမားတွေကိစ္စမှာတော်လီတက်တက်ကြွကြွနဲ့ဥဆောင်ပြီးလုပ်နေတာတွေ့ရပါတယ်ဒီကနေ့ဆိုရင်ပဲဒေါ်ဆန်းစုကြည်ကနေပြီးတော့မှသွားပြီးတော့ဒီကိစ္စတွေဆောင်နေတာတွေ့ရပါတယ်ဒေါ်ညွတ်မီတန်ကြားရပါလားခင်ဗျာ
ကြားပါလေကြားပါလေ
အဲ့တော့ဒေါ်ညွတ်မီတန်တို့ကျွန်တော်မေးချင်တာကမင်္ဂလာတုံမြို့နယ်တဲကအခြေအနေနဲ့ပတ်သက်လို့ဒေါ်ညွတ်မီတန်တို့သိရတော့ပေါ့ခက်တူတူလေးအချင်းချုပ်လေးပြောပြပေးပါလားဒီမဲစင်းကိစ္စပါ
ဟုတ်ကဲ့ဒေါ်ညွတ်မီတာပါ
ဟုတ်ကဲ့ဒေါ်ညွတ်မီတာ
ဒေါ်ညွတ်မီတာပါကျမတို့မင်္ဂလာတို့မြို့နယ်မှာဒီဟိုကပေါ့နော်မဲစင်းရေးတွေကိုတော်တော်အများကြီးမှားနေတာကိုတွေ့ရတယ်ကျမတို့မင်္ဂလာတို့မြို့နယ်မှာမဲဆန္ဒပေးနိုင်တဲ့လူကတသိန်း900လောက်ရှိတယ်အဲ့ဒီမှာကျမတို့အခုတွေ့ရှိတာကမှတ်ပုံနဲ့မပါတဲ့လူရဲ့မွေးတကယ်မှားတဲ့ဟာရင်နောက်တဲ့ဒီဟိုနှမ်းမြမှားတဲ့အကုန်လုံးပေါ့နော်တသိန်းကျော်လောက်ကျမတို့အမှတ်တွေ့ရှိရပါတယ်မင်္ဂလာတို့မြို့နယ်မှာ
ဟုတ်ကဲ့နောက်တစ်ချက်ကမင်္ဂလာတုံမြို့နယ်ဆိုတာတကယ်တမ်းပြောရင်တော့တကယ်စစ်တပ်နယ်မြေပါပဲအဲ့တော့ဒီခြေနေမှာကစစ်တပ်ဘက်ကမဲစင်းနေပါရင်နဲ့ပတ်သက်လို့ကဒေါ်ညွတ်မီတာတို့ကြီးခွင့်ရလား
စစ်တပ်ဘက်ကဆိုရင်ကျမတို့ပြောမယ်ကျမတို့ကော်မရှင်မြို့နယ်ကော်မရှင်ဥက္ကဋ္ဌမန်သက်ဆိုးဘူမူကြီးမန်သက်ဆိုးတောင်မှပဲအရင်ရက်ွက်မှနေတာအနည်း30လောက်ရှိပြီလို့ပြောပါတယ်သူကအနည်း30လောက်ရှိတဲ့ဟာတောင်မှပဲဒီစစ်တပ်ကဘူမူဘုံမူကြီးတို့နာမည်ပါတာနဲ့ပဲသူ့ကိုရက်ွက်ကထုတ်ပြီးတော့စစ်တပ်စီရင်ကိုပို့လိုက်တယ်လို့ကျမတို့နဲ့တွေ့ဆုံလို့သူကပြောပြပါတယ
်ဟုတ်ကဲ့ခင်ဗျနောက်တစ်ချက်ကျွန်တော်နည်းနည်းအောက်ခြေအခြေအနေမေးချင်တာပါအခုလို့အမှားယွင်းနေဖြစ်တဲ့ကိစ္စကိုလူတို့ကသွားပြီးတော့ပြင်နာစင်နာကိုယ်ကိုင်တဲကြွတာလောက်တာမျိုးတွေရှိပါလား
ရှိတာကပြင်နာကနေပါတယ်ကျမတို့ရှိမှာဥပမာရက်ွက်တစ်ခုကိုပြောမယ်ကျမတို့ရက်ွက်တစ်ခုမှာဟိုပေါ့ကျမတို့နှစ်ကရက်ွက်မှာကျမတို့နေတဲ့ဟာနှစ်ကရက်ွက်ပေါ့နော်အဲ့မှာလူပေါင်း6350လောက်ရှိတယ်မှားနေတာကမှတ်မှုနဲ့မပါတာက2000ကျော်ရှိတယ်မွေးတကယ်မှားတာက2000လောက်ရှိတယ်4000ကျော်လောက်မှားနေတဲ့အချိန်မှာတကယ်ပြင်းတဲ့လူက300လောက်ပဲရှိတာတွေ့ရပါတယ်တော်တော်ပဲနည်းနေပါတယ်ပြင်းတဲ့လူတွေက
ဘာကြောင့်သွားမပြင်ကြတာလဲသူတို့ရဲ့ဆန္ဒက
သူတို့ဆန္ဒကစိတ်ဝင်စားတာလေးပါတယ်ပြီးကြတော့ကျမတို့ကဒီဟိုပေါ့နော်ကိုယ်နဲ့မဆိုင်ဘူးလို့လေသူတို့စိတ်ထဲမှာခံယူတယ်ကျမတို့တင်တက်ချင်းဒီစစ်လေးရဲ့အတွက်မှာကျမတို့လိုက်ပြီးတော့ဒီလူတွေကိုနှိုးဆော်ပါတယ်ကျမတို့နှိုးဆော်ပြီးတော့သွားပြင်မှာဆိုပြီးတော့ပြင်တဲ့ခါကျတော့သူတို့ကစာဝတ်နေရေးချက်တဲတာလေးပါတယ်ကိုယ်နဲ့မဆိုင်တယ်လို့ပဲသူတို့ကဒီအပေါ်မှာစိတ်ဝင်စားမှုအရန်ကိုအားနေပါတယ်
Okay.
Now the Shaka Jamaruga, DPS and Niama Turodigo, D Ponzan Tono, Ponzan Lero, Ponzan Lee Gang and Rosura, Jamaru, Tarak DS and Quit, Jamaru Kang Humiahu. I DS and Mesan Ashinigo, Jamaru Biobia, Biro, Ponzan Tonas, Jamaruga, Wabono, the people I would talk to you, ma. Now the Mario Nirago, Mario Nirago, Pinfu Tachaba, now the Placeu Bidugo, Pebu, Pima. ဒီပြင်ဖြဲဆိုပြီးကျမတို့ကအဲ့လိုပုံစံမျိုးတွေနှိုးဆော်ပါတယ်အဲ့ကြသူတို့ကသွားတဲ့နေရာမှာပုံစံ၆၀၆နှိမ့်ဆောင်၆အဲ့ဘာလဲပုံစံတစ်ဆယ်ကိုကျမတို့ယူသွားပါတယ်မှတ်ဖို့နဲ့ယူသွားတယ်အဲ့ဒီကိစ္စတွေချုပ်ထွေးနေလို့သူတို့ကမသွားချင်ဘူးသွားပြီးတော့တခါ၆လောက်ကိုယူရတယ်ယူရပြီးတော့ပြန်ဖြည့်ပြီးတော့မှပြန်တင်ဆိုတော့ဒီရုံးကိုနှစ်ကြိမ်သုံးကြိမ်လောက်သွားတဲ့အခါကျတော့သူ
Facebook ကနေပြီးတော့ကိုအောင်ဆန်းဆိုတဲ့အကောင့်ကနေပြီးတော့ဒါနဲ့မှတ်ချက်တစ်ခုရေးထားတာရှိပါတယ်ကျွန်တော်ခုပဲဖတ်ပြပါမယ်အကြောင်းမျိုးမျိုးကြောင့်အဝေးရောက်နေသူတွေတဲ့ဒါမှမဟုတ်တနေ့တစ်ကြီးမှာခြေချနေထိုင်သူတွေခဏတာယာယီအလုပ်လုပ်နေသူတွေအတွက်မဲဆင်းမှာမပါပါဘူးတဲ့ဒါကြောင့်မလို့ပုံစံ၃နဲ့ရှောက်ထားခွင့်ရှိတယ်လို့သိရပါတယ်တဲ့ဒါပေမဲ့သူတို့တွေဟာအိမ်တော်သူဆင်းမှာပါပြီးသားသူတွေပါတဲ့ဒါကြောင့်မလို့မဲဆင်းမှာဓာတ်ရိုက်မိမိရဲ့အမည်နာမည်ကိုပါစီကျင်ပါတယ်တဲ့ပုံစံ၃နဲ့ရှောက်ခွင့်ရှိပေမဲ့လည်းရှောက်လာတရားမှာကြန့်ကြစီပါတယ်ဆိုပြီးတော့ तू ကရေးထားပါတယ်ခင်ဗျာ तू ဆိုလိုတာကတော့ပုံစံ၃နဲ့ဆက်လျှောက်နေရမယ်ကြန့်ကြမယ်ခုနအမကြီးပြောသလိုပဲတော်ညွတ်မိသားပြောသလိုပဲသူတို့အလုရှုပ်မယ်ဆိုတာမလုပ်ချင်ကြဘူးဒါပေမဲ့အိမ်တော်သူဆင်းမှာပါပြီးသားမဟုတ်ဘူးလားဒီလူတွေက
အင်တော်သူစီးရမှာပါပြီးသားလူတွေတောင်းမှာပဲအင်တော်သူစီးရမှာပါပြီးသားလူတွေတောင်းမှာပဲမှားနေရင်ဒီမှာလူလေးတွေ့တယ်ကျမတို့ကသွားပြီးနှိုးဆော်တယ်အဲသွားပြီးတော့ပြင်မှာကျမတို့ကဒါမဲပေးဖို့အတွက်ကိုကျမတို့ကနှိုးဆော်တာပါအဲ့လိုပြောတဲ့ခါကျတော့စိတ်ဝင်စားမှုတော်တော်ကိုနည်းပါတယ်သူတို့ကပြီးကြတော့ဒီကွန်မရှင်ရုံးကနေပြီးတော့ဒီချိုးလောက်ကိုသွားယူရတယ်နောက်တစ်ခါအဲ့လိုပေါ့အချိန်ချင်းသွားတဲ့ဟာလေးပါပါတယ်သူကလွယ်ကူအောင်လုပ်မထားတဲ့အတွက်လူတွေကလည်းစိတ်ဝင်စားမှုနဲ့လည်းအလုပ်ပြစ်ပြီးတော့ဒီလိုကြီးသွားယူရမယ်ဆိုသူတို့နဲ့လည်းမဆိုင်တလူကြီးခံစားနေပုံရပါတယ်သူတို့ကြည့်ရတာ
ဟုတ်ကဲ့အခုကဒီမက်ဆင်းရဲ့အမှားကိစ္စမှာတော်တော်လေးတက်ကြွကြွနဲ့ရှေ့ဆောင်လုပ်နေကြတော့ CSO တွေကျွန်တော်ဒီရပ်ဖက်လူမှုဖွဲ့စည်းတွေလူငယ်တွေတွေ့ရပါတယ်နိုင်ငံရေးပါတီထဲမှာဆိုရင်တော့မြို့သားဒီမိုဆီဖွဲ့ချုပ်ဒေါ်လေးတက်ကြွလို့တခြားပါတီတွေရောဒီကိစ္စနဲ့ပတ်သက်ပြီးတော့လှုပ်ဆောင်တာမရှိကြဘူးလားအဲ့ဒီအထူးဖြင့်မင်္ဂလာလုပ်နေမှာပါဘ
ူးမရှိကြပါဘူးကျမတို့မင်္ဂလာလုပ်မှာဆိုရင်နိုင်ငံရေးပါတီ9ခုရှိပါတယ်တကယ်ဒီမက်ဆင်းကိုလိုက်လုပ်နေတာကျမတို့ NLD တခုပဲရှိတယ်ကျန်တဲ့ပါတီတွေမလုပ်ပါဘူးကျမတို့ကျန်တဲ့ပါတီကဆက်သွယ်ပြီးတော့မေးကြည့်တယ်သက္ကညပါတီကိုကျမတို့မေးကြည့်တော့ကျမတို့လုံအောင်ဒီမက်ဆင်းမှန်မှအကုန်လုံးသူမဲတူတူပြေးလို့ရမှာဆိုပြီးကျမတို့တဆန်ညပါတီကိုလည်းနှိမ့်နိုင်ရှိပါတယ်သူတို့ကလူမရှိဘူးလို့ပြောတယ်အဲ့ဒါကြောင့်သူတို့ကမလုပ်ဘူ
းခုနကတော့
ကျမတို့ NLD တခုပဲလုပ်ရပါတယ
်ခုနကဥရှိပါပြောထားတဲ့သုံးသက်ချက်ထဲမှာဒွန်ညူမီတာတခုကြားမိလားခင်ဗျာသူကပြောထားတာပြီးခဲ့တဲ့ရုပ်ောက်ပွဲမှာတော့ကလည်းဒီလိုပဲစီးရင်ထွက်လာတာတခုတကယ်မဲပြီးတော့စီးရင်တခုပါတယ်အခုကိစ္စမှာလည်းဒီအကျိုးဆန္ဒစီးရင်ထွက်လာတာကအတိုက်ခံနိုင်ငံရေးပါတီကိုအားဆန်းခြင်းတို့လားဖြစ်နေလားဆိုပြီးတော့သူ့ရဲ့တန်တရာဥရှိပါပြောပါတယ်ဒွန်ညူမီတာအဲ့လိုယူပါလား
ကျမတို့ကဒီမက်ဆင်းကတော့အကြီးအကျယ်လွှဲမှားနေတာကိုဘာကြောင့်မှလဲဆိုပြီးကျမတို့ကော်မရှင်ကိုမေးကြည့်ပါတယ်ကော်မရှင်ကဘာပြောလဲဆိုတော့ကျွန်တော်တို့မှာရက်ွက်တဲ့ကောက်ထားတဲ့စီရင်ရှိတယ်တဲ့မမဘူးတဲ့ကျမတို့ရှိကဒီအခုကျမတို့နေထိုင်တဲ့ရက်ွက်မှာကျမတို့စီရင်တွေကဒီအုပ်ချုပ်ရေးမှုတွေရှိမှာကြည့်ပြီးသားဒါပေမဲ့အခုကရှားပေးတာကလောက်ဝကကရှားပေးတဲ့စီရင်ဖြစ်တဲ့တွေ့တဲ့နှစ်ပေါင်း20လောက်ကတည်တဲ့လူတွေပါနေတယ်အင်းအခုနှစ်ပေါင်း20လောက်ကအဖြစ်ပြက်လေးတွေအကုန်ပါနေတယ်အဲ့တော့လောက်ဝကကရှားပေးတာကိုကျွန်တော်တို့လုပ်တဲ့တွေ့တာအမှားရွံ့နေများတယ်လို့ကော်မရှင်ကပြောပါတယ်ကျမတို့ကို
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ကော်မရှင်ကိုတိုက်ရိုက်ကျွန်တော်ခေါ်ထားလို့မရပါဘူးဒီကျွန်တော်ဆွေးနွေးပွဲမတိုင်ခင်မှာဒီမဆုမြတ်မောင်ကနေပြီးတော့ဒီမဆုမောင်ကနေပြီးတော့ဒီရွေးကောက်ပွဲကော်မရှင်ပြည်အောင်ရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတွေဖြစ်တဲ့ဦးဝင်းကြည်ကိုမေးမြန်းထားတာရှိပါတယ်ဒါနဲ့ပတ်သက်လို့ဦးဝင်းကြည်ဖြည့်ဆို့ထားလေးကိုနားဆင်ကြည့်ပါဦ
းအားလုံးဖိတ်ခေါ်ထားတာပဲเนาะမှားလို့ရှိရင်ပြင်မာမပိုင်းပုံစံ၃နဲ့လျှောက်ပါဆိုအကုန်လုံးဖိတ်ခေါ်ထားတာပဲသွားကြည့်ပါကြည့်ပြီးလို့ရှိရင်မပိုင်းလျှောက်ပါမှားရင်ပြင်ဖို့လျှောက်ပါကိုယ်အိမ်တော်စုထဲမှာပေးတဲ့လူတွေပါနေကိုယ့်အဝယ်ပြန်ပြီးတော့တင်ပေးပါเนาะပေးတဲ့လူပါတယ်ဆိုတာမဲဆင်းရိုက်တဲ့လူတွေကလည်းငန်းနေရိုက်လို့မရပါဘူးအိမ်တော်စုဆင်းမှာကိုယ်မိသားစုတွေကတရားအောင်ပေးလို့ရှိရင်အိမ်တော်စုဆင်းမှာသွားပြီးတော့လာဝကရုံမှာသွားပြီးပြင်ဆင်ပြပြီးတော့ဖြစ်ရပါတယ်အဲ့တော့ကိုရနာတော့ကိုမဲစင်းတွေကပ်ပြီးအလုံးစရုပ်ထားအတုံးနဲ့တဏ္ဍာရလုံးလည်းပြီးတော့မယ်သွားကြည့်ပါနောက်ကြည့်ပြီးတော့မပါလို့ရှင်လို့ပါတကယ်လို့အချိန်ကျော်ပါရင်လည်းအခုပြန်ပြီးတော့လက်ခံပေးဖို့အလုံးပြောထားတယ်နော်အချိန်ကိုရက်ခွက်ကကပ်ပြီးသွားပြီနော်ပြီးသွားပြီမယ်လို့ခုမှကြည့်ပြီးတော့လှုပ်ရှင်နေဆိုရင်လည်းလှုပ်လို့ရသေးတယ်သွားပြီးတော့ပြင်ပါရုပ်ောက်ပဲရဲ့အချိန်ညာပြီးလို့ရှင်တခါတစ်လနှစ်လနေမဲစင်းဖိုင်နယ်ကပ်အောင်မယ်က
ကိုမာရာတွေကိုပြင်ပြီးတဲ့အခါကျတော့တစ်ခါကောက်ဦးမယ်အဲ့ကြရင်လည်း14ရက်အချိန်ပေးဦးမယ်အဲ့ကြရင်ကိုမကြည့်ပြနေလဲအဲ့မှာပွားကြည့်နော်အဲ့ဒီမှာပွားကြည့်ပြီးတော့မဲစင်းထဲမှာကိုယ်နာမည်ပါရင်ပါအောင်လို့ပါပြီးဆိုလို့ရှိရင်တော့အဲ့မှာရွက်ောက်ပဲနေနေဖက်ငါဆိုဒီလိုနေ့မှာမဲစင်းထပ်ပြီးတော့ကတ်မယ်ကတ်လို့ကိုယ်နာမည်ပါရင်ပေးလို့ရပြီမပါရင်တော့အဲ့ဒီအချိန်ကျမှပါရင်တော့ဘာမှလုပ်လို့မရတော့ဘူးဘူးသူမှမတတ်နိုင်တော့ဘူး
ဒါကတော့ပြောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတူဖြစ်တဲ့ဦးဝင်းကြည်သူကတော့ဒီမက်ဆာနာရှင်စီရင်ပြုစုတဲ့တာဝန်ရှိရသူတူပါသူရဲ့တုံ့ပြန်ထားချက်ဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒီ panelist အဓိကဆွေးနွေးမဲ့သူတွေနောက်တကြောထပ်ခေါ်ပါဦးမယ်ကျွန်တော်တို့ daily life ဆွေးအတွက်ဆွေးနွေးမိများလို့တော့ရှင်နေကျွန်တော်တယ်လီဖုန်းနံပါတ်တွေပြပို့ထားတာရှိပါတယ်အရင်ဆုံးမောင်တဒနာဖိတ်ခေါ်ကြပါတယ်မောင်တဒနာ American ပြောင်စုကပါမောင်တဒနာကြားပါလားခင်ဗျာ
ဟာကြားပါတယ်
ဟုတ်ကဲ့ဆွေးနွေးလို့ရပါတယ်ခင်ဗျာကျွန်တော်မိများချက်နဲ့မိများလို့ရပါတယ
်အခုရဒီဟဲစီရင်နေတာအလွန်ကြုံမှားနေတဲ့ကိစ္စအဓိကတာဝန်ရှိတဲ့အတူတူရအောင်ကရွက်ကဒီဝက်စင်းစစ်ဆေးကော်မရှင်တွေလည်းသူတာဝန်ရှိတယ်အဓိကတာဝန်ရှိတာနိုင်ငံရေးပါတီကလည်းတာဝန်ရှိတယ်ဗျအခုကျွန်တော်ကြားနေတာ NLD ပါတီတစ်ခုလေးကလည်းဥဆောင်ပြီးတော့ NLD ပါတီကနေရက်ဖက်လူမှုဖက်စီနဲ့ဥပောင်းကြီးလုပ်နေတာရှိတယ်ဒါပေမဲ့တခြားသောနိုင်ငံရေးပါတီတွေကဝင်မလုပ်ကြတာဒါတော်ရုပ်ကိုရုပ်ရစင်းရချက်လောက်ကြီးတယ်အဲ့ဒီကိစ္စကနိုင်ငံရေးပါတီဒီအားလုံးနဲ့သက်ဆိုင်ဒါသူတို့လည်းတက်နိုင်တယ်လို့သူတို့ဝင်ပြီးလုပ်တော့တုတ်ပြီးတော့အကျုံးနိုင်ငံပါဗျာဒါတော့အဲ့ဟာလာစီဝိုင်းဒူရီအဆောက်အအုံနေချနေတဲ့အချိန်အခုတော့ဒုက္ခရောက်နေတဲ့အချိန်မှာတုံတောင်လူတွေကအချောက်တရားတွေကဘာသာရှင်အချောက်တရားတွေရှိတယ်တုံတောင်လူတွေကသွားချင်ကြအောင်ဒီစရင်တွေလည်းမလုချင်ကြအောင်လုတဲ့ဒီစာရဲ့ဖောင်နေတင်တယ်ဖောင်နေရှိတယ်သွားတင်တယ်တင်အဲ့ရနေရောပို့ရောဒီတောင်ချောင်းရောရောရောပြောတဲ့ခါကျကျန်လာရောအဲ့တော့စိတ်ကြီးတော့တော်ရရအောင်သွားကြအောင်အတိအကျတော့လုတ်ချင်ချုပ်ဖြစ်ချင်တာနိုင်ငံရေးအတီးကအိုဝီအရေးကြီးတော့သူကကြည်သူဥဆောင်ပါတယ်ကြည်သူတောင်းဝန်ခံတဲ့နိုင်ငံရေးအတီးကညတော့ဖြစ်တော့အခုက NLD တကူပါပဲဝိုင်းပြီးတော့တဲ့ခါကျတော့ကြာတော့ NLD ကိုဝိုင်းပြီးတော့အဖြစ်ပုံတာပဲရှိတယ်အခုနောက်ဥရှိကပြောသလိုပဲရှစ်နိုင်ကြီးတကူရှိတာပါလို့တယ်ဆိုလို့ရှိရင်နိုင်ငံရေးအတီးရဲ့ထောက်ခံမှုကိုတော့အတိအကျဆန်းစစ်တဲ့သဘောကြီးရှိနေတယ်အဖွားရင်းနေတာအဲ့လိုတိညာဆိုလားဟုတ်သေးရပုံနေတဲ့ဝိုင်းပြလဲအဖွားသာတော့ကဆင်းရဲတော့ကဆင်းရဲချပစ်လိုက်တယ်ကဲတော့ကဆင်းရဲမှာလဲအဟုတ်အုံတင်လေတင်းစင်းနဲ့သူ့မှာရှိပြီးသားပဲဟာဟိုကညာဖားတယ်ညာဟိုဟိုဆယ်ရကနေတော့ဖားတယ်ဒါလက်ခံလို့ရတယ
်
အခုကညာသူ့ချနေတာဟာ
ဟုတ်ကဲ့ကျွန်တော်ကိုဒေါသနာကြသွားပြီကျွန်တော်နောက်တစ်ယောက်ကိုဖိတ်ခေါ်ခြင်းပါလဲအရှင်အင်ဒရာဆရိယကြားပါလားရှင်ဖျား
ကြားပါတယ်
အရှင်ဖျားတူတူတူဆွနေလို့ရပါတယ်ခင်ဗျာမင်းမြန်ကျင်လည်းမင်းမြန်ရပါတယ်
အဲဒါကြီးဦးဇင်းအနေနဲ့ဟိုဟာမင်းမင်းများရှင်တာကမင်းများဆွနေရှင်တာကတော့ဒီဦးဇင်းကတနင်္လာရီတိုင်းဒေတာကြီးကိုတောင်ခရိုင်ခမကြီးမြို့နယ်ဦးဇင်းရွာလေးကရှုံးစုံရွာလေးဖြစ်ပါတယ်အဲ့ဒီရှုံးစုံရွာမှာနေပြီးတော့ဒေတာအနာပိုင်းအခွင့်အရေးတွေနဲ့တောင်းပြီးတော့အရာဖက်လူအခွင့်အရေးလူအခွင့်အရေးတွေနဲ့အရာဖက်လူအခွင့်အရေးရဲ့ဒေတာအနာပိုင်းအခွင့်အရေးရဲ့အဲ့ဒါတွေနဲ့တောင်းပြီးတော့NLD ရဆိုပြီးတော့လာပြီးတော့မိတွေစေရောတက်တူလုံးကြပါတယ်ဒါတွေဟာအန်ဒီကပဲအမှန်တကယ်နေပြီးတော့လုံးနေတာလားဒါမှမဟုတ်နေပြီးတော့တခြားတခြားသောအရာဝတ်တွေပေါင်းပြီးတော့လုံးနေတာလားဆိုပြီးတော့ဥစဉ်ကတော့ဥစဉ်နဲ့တကွာဥစဉ်ရွာကလူတွေကဟိုဘေးပါတီနိုင်ငံရေးကိုမှစိတ်မဝင်တော့ပါဘူးလက်ရှိနေပြီးတော့အစိုးရကိုပဲအခုပါတယ်ဆိုတဲ့အတွက်ကိုဒီနေ့ဌာနနဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့လက်ရှိအစိုးရကိုပဲ
တမအရှင်ဘုရားကိုမေးချင်တာက NLD ကမက်ဆီယုံနဲ့ဆိုလာလားမြန်ဆန္ဒရှင်စင်ရင်ကိုလိုက်ကောက်နေတာလားမက်ဆီယုံနဲ့သဘောလားဘယ်လိုမျိုးလဲဖေ။အ
ဲမက်ဆီယုံနဲ့သဘောပဲတဲ့ကြီး
။ဘယ်မက်ဆီယုံနဲ့ဆိုတာဘယ်လိုစီယုံတာလဲခင်ဗျ
။မက်ဆီယုံနဲ့ဆိုတာကနေပြီးတော့ဒီမှာဥစဉ်ရွာမှာဥစဉ်ရွာကဖိုင်းနေဖိုင်
းတမသူကဘယ်လိုလားစီယုံတာလဲဘယ်လိုလားဆွေးနွေးရလဲဘယ်လိုလားပြောရလဲဖေ။ရွှေ
ပြောင်းအလုံးတမတဲ့အဲရှေ့ပြောင်းအလုံးသမားတွေကိုနေပြီးတော့အဲသူတို့ကိုဆေးရုံပြီးတော့အဲဟိုဘာပဲလဲညာပဲလဲဆိုပြီးတော့ဆေးရုံပြီးတော့ဥစဉ်ရွာကမဟုတ်တဲ့ရှေ့ပြောင်းအလုံးသမားတွေကိုဆေးရုံပြီးတော့အဲမှတ်ပုံလည်းရှိသလားအင်ကောင်းစုစရာရှိသလားစသည်ဖြင့်ဆေးရုံနေတာလေ
ဒီမှာမှတ်ပုံနေရှိလားအင်ကောင်းစုစရာရှိလားဆိုတာအိမ်ဒီမှာလာပြီးတော့ဆေးရုံနေဆိုတာဒီလူတွေကိုဆေးရုံနေလားခုနရှေ့ပြောင်းလူသမားတွေဆိုတာကရွှေ့လာတဲ့လူတွေကိုတခြားအပြင်ကလူတွေကိုပြောတာလားဘလို့ပါလဲဖေဗျာ
အဲ့တော့ဦးဇင်းကြီးကဦးဇင်းကြီးကမှနေပြီးတော့မူကျူဟာတရားမဝင်မိခိုစားပါပြီးတဲ့အဲဟိုလာကြတဲ့လူတွေကိုပို့လေသူတို့ကနေပြီးတော့အဲမင်းတို့ရွာမှာကနေပြီးတော့ငါတို
့ဦးဇင်းတို့ခြေရွာကိုတရားမဝင်လာနေတယ်ဆိုတာဘယ်ကလဲဖေဟာဘယ်လိုဖြစ်လို့လာနေကြတာလဲ
ချိုးပြောင်းအလုပ်သမားဆိုတာကဘယ်လိုကုန်လဲဆိုတော့ထိုင်းနေရမှာဆိုတော့ဗျာဒီဟာ
ဟောဒီမှာအလုပ်လာလုပ်ကြတာလား
ဒီတိုင်းဒေသကြီးကလာဒီတိုင်းဒေသကြီးကလာတယ်ဒီတိုင်းဒေသကြီးကလာတယ်အဲ့ဒီလိုကြောင်ရှိကြည့်တော့နေထိုင်တဲ့လူတွေပေါ့
ဟောတင်မအလုပ်လာလုပ်ကြတဲ့လူတွေပေါ့ဒီလူတွေကိုဆင်းလာကောက်တဲ့သဘောပေါ့ဆင်းလာကြည့်တဲ့သဘောပေါ့
အဲ့ဒီလူတွေကနေပြီးတော့ဟိုကောင်းဆောင်တရားသားကိုနေပြီးတော့တွေ့ကြောင်ပြီးတော့သူတို့လာပြီးတော့ဆွေးနွေးတဲ့သဘောပေါ့
တင်မဖျားနောက်တော့ Russian တူလဲကျွန်တော်ဖိတ်ခေါ်ကြမှာလဲအချိန်နဲ့ကြက်နေလို့ပါဥဆိုးရန်ကြီးမြို့ကဥဆိုးတူလေးဆွေးနွေးပေးပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်အဓိကကဘာလဲဆိုကျွန်တော်ဆေးရပြောရလဲတော်ဆုံးပါတယ်အခုကျွန်တော်ပြောချင်တာကဘာဆိုတော့လွန်ခဲ့တဲ့3လအစားကြီးစက်မှုတိဝင်းကြီးအောက်ဌာနမှာရှိတဲ့ဝင်နန်းတယောက်ရှိရထားပါတော့သူကအဲ့ဌာနကိုတကောင်ချင်းနဲ့အဲ့မီတာပြီးတော့တကောင်လေးအားလုံးကိုယူနေယူပြီးတော့သူကဘယ်လိုပို့လဲဆိုတာကတော့ဟိုမေးကြည့်တယ်ဘယ်ပို့လဲဆိုတော့ဟိုတက်ဆိုင်ဝင်းကြီးဌာနဘာတွေ့လဲမေးတယ်ဘာတွေ့လဲမေးတယ်ဆိုရွက်ကောက်ပွဲတွေ့တယ်ဆိုအဲ့တော့ကျွန်တော်ကတန်တရားဖြစ်သွားပြီအဲ့ဒါလုံးဝတုံးတာပြီးတဲ့တလလေးကိုထပ်ပြီးတော့နောက်တော့ဂျိန်ဆိုပြီးတော့ဟိုနေစားဝန်ထမ်းတွေပါတခါတည်းပြန်ပြီးတော့အဲ့မှာရှိရဝန်ထမ်းတွေပါတခါမဲဆင်းပြီးထပ်ပို့ဆိုတော့အဲ့ဒါလေးကကျွန်တော်တို့ကဟိုရှေ့ဟာဦးစင်းတော်ပြောရတယ်ဟိုကြောင်းညာဖြစ်냐ပေါ့တကယ်တမ်းမဲဆင်းမျိုးလိုက်စုနေတာဒီအစိုးရဌာနဆိုင်ရာဒီမှာဟိုကကျွန်တော်သိတာနော်စက်မှုတည်ရဲ့နောက်တစ်ခါကျဘယ်လိုသိလဲဆိုတော့ EPT ပေါ့နော်အင်းစင်ရောမှာအဲ့လိုပဲလုပ်တယ်အင်းစင်ရောမှာဆက်စစ်ဝင်နေမှာဒီလိုပဲလုပ်တယ်အဲ့လိုကျွန်တော်ပြောချင်ပါတ
ယ်ဟုတ်ကဲ့ဦးစုကျေးဇူးပါခင်ဗျာကျွန်တော်အပိတ်လေးပါခြင်းနေသိမ့်မြောက်လို့ဦးရွှေဘောက်ကိုဖိတ်ခေါ်ချင်ပါတယ်ဦးရွှေဘောက်ကြားပါလားခင်ဗျာခုနဆွေးနွေးသွားတဲ့သူတွေရဲ့သဘောထားတွေလည်းသိပြီးဖြစ်ပါပါအဲ့တော့မဲဆင်းနေအဲ့လောက်အမှားမယွန်းဖြစ်နေတဲ့စင်းကလည်းဒကောင်စင်းရလို့ပြောတယ်ခုနဦးစုပြောလို့ဆိုလို့ရှိရင်လည်းတခြားဝန်ကြီးဌာနတွေပါပတ်သက်နေတဲ့ခါကျတော့ဒီစင်းမကိစ္စကခုနကဦးစုတန်တရားလိုပဲဦးစုဘလို့ကောက်ချက်ဆွဲပါလဲဒါတမင်တက်ဖြစ်လာတဲ့အချိန်ကြီးပဲလားတော့မတော်စဖြစ်လာတဲ့အချိန်ကြီးပဲလားဘလို့ယူစပါလဲ
ကျွန်တော်အနေနဲ့ပထမဆုံးပြောမယ်ဆိုရင်ကျွန်တော်ကိုယ်တိုင်ကလည်းကျွန်တော်တို့ရဲ့ဒီ IV အဖွဲ့ဟာဒီမဲမသမာမှုတားဆီးကိုပဲအဓိကထားနေတယ်ဆိုတော့အဲ့ဒီမသမာမှုဖြစ်နိုင်တဲ့လမ်းကြောင်းတွေပဲကျွန်တော်ကတန်တရားနဲ့ချင်းကပ်တဲ့အပိုင်းကိုအများကြီးကြီးတယ်ဆိုတော့အခုလက်ရှိနေတာမဲဆင်းမှာလည်းပြန်ကြည့်လိုက်မယ်လို့ဆိုရင်သောသောကနေပြီးတော့အဓိကလေးသောသောကဟိုဒီရခဲကပုဂ္ဂိုလ်ပြောပြလို့ပါပဲ။ဒါကျွန်တော်လက်သိအဲ့ဒီမဲဆင်းတွေဘာလို့ဆိုနေပြီးတော့ဟိုဒီပြီးတော့သကောင်းကြီးနေပို့နေကြတယ်ဘာညာဆိုတော့ကျွန်တော်လက်သိထားရတယ်ပေါ့လေ။ဒါသူရေကြက်တစ်ခုနဲ့လုံးနေတယ်ဆိုတော့လက်ကျွန်တော်သိထားတယ်။အဓိကသောသောကနေပြီးတော့ကျွန်တော်ဥဥဟိုဟာနဲ့ပြည်သူ့ကမှဥဥငွေနဲ့နေပြီးတော့သူကဒီသောဆိုကြီးရဲ့အတန်ဖိုင်ကိုကျွန်တော်နားထောင်လိုက်ခြင်းမှာသူကပြင်ရပါပြီးကြပါပြောနေတဲ့အတိုင်းကိုကြည့်တယ်။ဒါပေမဲ့သူတို့အမှန်တကယ်ပြောမယ့်ပိုင်းတည်းကမပိုင်းခွဲပြီးပြောမှာ
ဟုတ်ကဲ့ခတ်တူတူလေးကျွန်တော်တို့ပြောပြပါခြေသိမ်းမြောက်လို့စက်ကတ်30လောက်ပဲရတော့လေဟုတ်ကဲ့လုံရင်းလေးပြောပြပ
ါဟုတ်ကဲ့အတူဆုံးပြောရမယ်ဆိုတော့ဗျာဥက္ကူကတင်ပြီးတော့ဟိုတနေ့ရောင်တန်းဥက္ကူကဘာပြောတာလဲစီမဲစင်းနဲ့မဲစင်းအမှတ်ရှင်နဲ့နာမည်ပါရင်ဘာဒီအချက်နဲ့အနေယူမှတာကိုဘယ်သူမှမဆိုမဲပြလို့ရပါတယ်လို့ပြောထားတယ်ဒီလိုလိုပြောထားတယ်လို့ဆိုဒီရောင်ကြီးကိုပြည့်ပြည့်ပြတ်ပြတ်နဲ့နေပြီးတော့နည်းနည်းပါပါမှားတာတော့ဒီပြက်ပနာမရှိဘူးဆိုတော့သူတို့ဘက်ကနေပြည့်ပြည့်ပြတ်ပြတ်ပြောရမယ်ကွမဲုံမျိုးတို့မဲစင်းတွေသွားကြည့်ကြတာပြင်မာကြီးပြောနေတယ်ဆိုတော့အဲ့ဒါနဲ့အလုပ်ချက်အောင်လုပ်နေတယ်တကယ်တမ်းကျရင်တော့ကျွန်တော်ကကျွန်တော်တို့မဲုံရောက်ဝင်လဲ complete သူတို့မဲုံ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဓာတ်ရိုက်လီလိုက်အစီအစဉ်ချိန်လဲဆေးသွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဥရွှေပါမတ်တင်စာရှင်လဲကြီးဒေါညွမီတာနဲ့တော်ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဓာတ်ရိုက်လီလိုက်အစီအစဉ်ဒီမှာပဲကျွန်တော်ကွင့်ပြီးပါနောက်ပိုင်းလဲမဲဆနာနဲ့ယူကောက်ဝဲကိစ္စတွေကျွန်တော်ထပ်ထပ်ပြီးဆွေးနွေးသွားဖို့ရှိပါတယ်
ကိုသားညုံစီစဉ်တင်ဆက်တဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုကြာနေသေးတဲ့အချိန်လေးအတွင်းမှာသတင်းကျဉ်းချုပ်ကိုနန်းလောင်ကကြီးညာပေးပါမယ်ရှင
်ပြည်သက်နိုင်ငံကိုသာမကတူနီရှားနဲ့ကူဝိတ်နိုင်ငံတွေမှာပါတောက်ချာနေကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်သွားပြီးတဲ့နောက်ပြည်သက်နိုင်ငံတွေနောက်ထပ်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့ပြည်သက်ဝန်ကြီးချုပ်ကဒီကနေ့မှပြောပါရယ်ဒီတိုက်ခိုက်မှုဖြစ်ပြီးနိုင်ရတာပိုင်းအတွင်းလူပေါင်းဒါဇင်နဲ့ချီပြီးတေဆုံသွားခဲ့ရတာပါစီးရီးယားနိုင်ငံနေထဲကတူရကီနဲ့ဆက်နေဆက်ဆက်နေတဲ့ကိုဘာနီမြို့ကနေရအတော်များများကို IS စစ်သွေးကြွားတို့ကသိမ်းပိတ်လိုက်ပြီးနေရအကြမှာပဲစစ်သွေးကြွားတွေကို Cuts လူမျိုးစုတိုက်ခိုက်ရေးသမားတွေကပြန်ပြီးတိုက်ထုတ်လိုက်ကြတယ်လို့ Syria အရေးဆောင်ကြီးလေလာနေသူတွေနဲ့လှုပ်ရှားတက်ကြွသူတွေကပြောပါရရှင်
။တရင်ချင်းချုပ်ကိုနန်းလောင်ကကြီးညာပေးခဲ့တာဖြစ်ပါရရှင်။ဒီညာအစီအစဉ်ထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပြီးတော့ Engineer ကတော့ Jonah Khamin ဖြစ်ပါတယ်။ကျမကတော့နန္နာချက်ပါရှင်။VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းနိုမီတာ25 32 50အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားဆင်ကြတဲ့အတွက်သောတာရှင်တွေအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။
This program has come to you from the Voice of America, Washington.